Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။2018ခုနှစ်ဖေဖော်ဝါရီလ23ရက်တောက်ကြနေ냐ပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနာရီဝက်မှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်ဦးပါဒီညနားဆင်မဲ့တင်းနေတဲ့ပါတော့စီရွေးနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂလူညွန်ရေးကောင်စီမှဆုံးဖြတ်ချက်တရက်ကိုမဲခွဲဖို့ရှိနေကြမှာပဲအမြန်ဆုံးပြစ်ခတ်ရဆဲဖို့ထူးကိုယ်စားလှယ်ကလည်းတိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်ကအချက်တွေရောက်မြန်မာနိုင်ငံဟာဒီမိုကရေစီအတွက်ချိန်ချောက်မှုအနေနဲ့တရက်ဖြစ်လာနေတဲ့အကြောင်းအမေရိကန်ထောက်လှမ်းသုံးသက်ချက်စီရင်ခံစာကပေါ်ပြပါတယ်စားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကုညံဝင်းအောင်နဲ့တူချင်ညာပေးမှာပါ
အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုပြန်လည်တည်ထောင်ရေးနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဂျပန်အစိုးရကရန်ငွေ 1.2 ဘီလီယံအကူအညီပေးဖို့သဘောတူလိုက်ပါတယ်
ဂျပန်နိုင်ငံကဒီရခိုင်ဒေသမှာဖွံ့ဖြိုးတိုးရေးလုပ်ငန်းတွေလုပ်မှာပေါ့နော်ဒီ UHR ကတဆင့် UN ဖွဲ့စည်းတွေကိုလှူဒါန်းတယ်အဓိကတော့ UNICEF ပါတယ် UWF ပါတယ
်လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်ဥက္ကဋ္ဌနေလောက်ကြံခံခဲ့ရတာတစ်နှစ်ကျော်လာချိန်အထိလူသားမှုမှာအဓိကကြိုးကင်သူဖြစ်တန်တရားရှိသူတူလူမြောက်နေဆဲဖြစ်ပြီးအမှုနဲ့ဆက်ဆက်နေသူတူကတော့အာမခံနဲ့ပြန်လွတ်လာတဲ့ပုံမှာတရားဥပဒေစိုးမိုးရေးပေါ်တုံ့တက်ချက်တွေနဲ့အတူခိုတောင်ကျွန်းလူသားမှုနဲ့ဆွဲချက်တင်ခံရတဲ့မြမအလုတ်သမားနှစ်ဦးရဲ့အယူခံကို6ချိန်မြောက်ရွှေ့ဆိုင်းလိုက်တာကိုလည်းသိကြရမှာပါအခုရင်ဆုံးတော့တောက်ကြံနေညပိုင်းထိတ်တန့်ရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုညာဝေအောင်တို့ကြီးညာပေးပါမယ်ရှင်
စီရီးယားနိုင်ငံမှာဝင်းရံပိတ်ဆို့ခံထားရတဲ့ဂူတာရှေပိုင်းကဆိုးဝါးလာတဲ့ဘုံကျဲတိုက်ခတ်မှုတွေနဲ့ဒမက်စကတ်မြို့တော်မှာမြင်မြင်သမျှမော်တာနဲ့ပစ်ကတ်နေတာတွေကိုရပ်တန့်နိုင်အောင်အပစ်ကတ်ရစရေးချက်ချင်းလုပ်ဖို့စီရီးယားဆိုင်ရာကုလသမဂ္ဂဒုက္ခဆွေစတီဖန်ဒမက်စတူရာကဒီကနေ့ပဲပြောလိုက်ပါတယ်စီရီးယားနိုင်ငံမှာပစ်ကတ်တွေရှော့ချရေးဇုံနယ်မြေတွေပြန်လည်တပ်ဝင်နိုင်ရေးအမခံပေးခဲ့ကြဘူးတဲ့ရုရှား၊ယူရန်နဲ့တူရကီနိုင်ငံတို့အမြန်ဆုံးတွဲဆုံကြဖို့လဲအထူးကိုယ်စားလှယ်ကတိုက်တွန်းတဲ့အကြောင်းကုလသမဂ္ဂပြောဝင်ရသူမျိုးသမီးကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာပြောဆိုလိုက်တာပါစီရီးယားနိုင်ငံတဝန်းရပ်ပေါင်း30ကျားအပြစ်ကတ်ရစရေးလူညွန်းကော်စီမှာမဲခွဲဆုံးဖြတ်ဖို့ရှိနေကြမှာပဲအထူးကိုယ်စားရဲ့ကြီးညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ဒီကနေ့မှာပဲရုရှားရဲ့ပတ်မိုးမှုနဲ့စီရီးယားဆွေရစစ်လေယာဉ်တွေဟာဂူတာရှေ့ပိုင်းမှာ6ရက်မြောက်ဖြစ်လေကြောင်းကတိုက်ခတ်ခဲ့ရမှာလူ9ဦးတမန်နဲ့တည်ဆုံတဲ့အကြောင်းတိုက်ခံတွေနဲ့စောင့်ကြည့်ခဲ့တဲ့သူတွေကပြောဆိုခဲ့ကြတာပါဝန်ရံခံထားရတဲ့ကုတာရှေ့ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေနဲ့စစ်ဘက်ဆိုင်ရာထောက်ကူပေးနိုင်အောင်ဝန်ရံပိတ်ဆို့မှုတွေကိုရယူဖယ်ရှားနိုင်မဲ့ဆုံးဖြတ်ချက်မူကြမ်းတရက်ကိုတော့ကုလသမဂ္ဂလူညွန်ရေးကောင်စီမှာဒီကနေ့မဲခွဲဆုံးဖြတ်ချက်မှာပါဆွေဒင်နဲ့ကူဝိုက်နိုင်ငံတို့ကမနေ့ကတင်သွင်းခဲ့တဲ့ဆုံးဖြတ်ချက်မူကြမ်းကိုတော့ရုရှားနိုင်ငံကကန့်ကွက်ခဲ့ပြီးပြင်ဆင်ဖို့လည်းအဆုပြုထားပါတယ်
အမေရိကန်ပြည်ထောင်စုကစာတင်ကြောင်းလေးဘေးကင်းလုံခြုံရေးဒုတိယနေ့အဖြစ်သမ္မတဒေါ်နယ်ထရမ့်ဆွေးနွေးရာမှာကျောင်းဝင်းတွေတဲ့ပြစ်ခတ်မှုတွေဟန်တားနိုင်အောင်ပညာရေးဝန်ထမ်းတွေကိုလက်နက်တပ်ဆင်ရေးစီယုံပြောဆိုသွားပါတယ်ကာကွယ်နိုင်စွမ်းကိုမတိုးမြှင့်နိုင်မချင်းတိုက်ခိုက်မှုတွေထပ်တလဲလဲကြုံရမှာဖြစ်ကြောင်းနဲ့လုံခြုံရေးအဆောက်တွေငှားရမ်းလို့လဲလုံလောက်မှာမဟုတ်တဲ့အကြောင်းသမ္မတထရမ့်ကပြောဆိုပါတယ်စာတင်ငန်းနေတဲ့မှာတနက်ကင်ဆောင်ခွင်းကိုမလိုလားတဲ့ကျောင်းဆရာတွေရဲ့သဘောထားနဲ့ပတ်သက်လို့ VOA ကမေးမြန်းရမှာတော့အနည်းစုလောက်သာဖြစ်နိုင်တယ်လို့အဲ့ဒီလူတွေအနေနဲ့နောက်ဆုံးတနေ့မှာလက်ခံလာနိုင်ကြောင်းကိုလည်းသမရကတုံ့ပြန်ခဲ့ပါတယ်သမရအီမီရိုမာမနေ့ကတွေ့ဆုံမှုအတွင်းမှာတော့တနက်ကျွမ်းကျင်တဲ့ကျောင်းဆရာအကြီးအတွက်ဟာ40ရာခိုင်နှုန်းလောက်ရှိနိုင်ကြောင်းခန့်မှန်းပြောဆိုသလိုကျွမ်းကျင်မှုရှိတဲ့ကျောင်းဆရာတွေအနေနဲ့အပိုးစုကြေးခံစားခွင့်ရနိုင်မှာဖြစ်ကြောင်းမှတ်ချက်ပေးခဲ့ပါတယ်ဗန်တွေမှာလိုပဲစာသင်ကျောင်းတွေမှာလည်းလုံညုံဇီလိုကျောင်းရဲတပ်ဖွဲ့ဝင်တွေပြည်နယ်တွေနဲ့ဒေသခံအစိုးရတာဝန်ရှိသူတွေနဲ့55မိနစ်ကြာတွေ့ဆုံမှုတွင်သမ္မတကပြောဆိုခဲ့ပါတယ်ဖလော်ရီဒါပြည်နယ်ပါကလန်မြို့ကအထက်တန်းကျောင်းမှာပြီးခဲ့တဲ့သတင်းပတ်ထဲပြစ်ခတ်မှုရဲ့အကျိုးဆက်ကိုတရားခံစားကြရတဲ့ကျောင်းသားတွေမိဘတွေနဲ့ဆရာတွေပါဝင်တဲ့တွေ့ဆုံမှုပြီးနောက်တနေ့မှာပဲသမ္မတကအိမ်ပြီးတော့မှထပ်မံတွေ့ဆုံခဲ့တာပါ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတမဲဆွယ်ဝဲမှာစီယုံရေးမှုဖြစ်တာဝန်ယူခဲ့ဘူးသူပေါ်မနာဖုန်းနဲ့လက်ထောက်ပြသူရစ်ချတ်ဂိတ်စ်တို့ပေါ်အထူးဆောင်စစ်ဆေးမှုကနောက်ထပ်ရာဇဝမှုပုံမှန်တွေနဲ့ထပ်မံတရားစွဲဆိုလိုက်ပါတယ်။ယူကရိန်းနိုင်ငံမှာရှိတဲ့ရုရှားစုရလူလားသူတွေအတွက်အလွတ်လုပေးခဲ့ပြီးပေမဲ့ပြည်ပနိုင်ငံတစ်ခုအတွက်အကျိုးဆောင်တွေဖြစ်မှတ်ပုံတင်မှုပြက်ကွက်ခဲ့မှုငွေမဲခွာချမှုတွေဖြစ်နောက်ထပ်စွဲဆိုလိုက်တဲ့စွဲချက်32ခုမှာတော့ ခွန်ရှာမှုဗန်လုံငန်းတွေမှာမတမာမှုတွေလည်းပါဝင်ခဲ့တာပါဆွဲချက်သတိထဲမှာတော့လက်ထောက်ဖြစ်သူရဲ့အကူအညီနဲ့စီရီမူဟောင်းမနက်ဖိုဟာပြည်ပကလျှို့ဝှက်ဗန်စင်းတွေကတစ်ဆင့်အမေရိကန်ဒေါ်လာတန်30ကိုငွေမဲခွာချခဲ့ကြောင်းနဲ့ပြည်ပကနေတိတိဆိတ်ရရှိလာတဲ့ကြိုဟားမှုတွေကိုအခွန်ပေးဆောင်ခြင်းမရှိဘဲအမေရိကန်မှာတုံးဆွဲခဲ့ကြောင်းဆွဆွဲထားပါတယ်ပြီးခဲ့တဲ့နှစ်အော်တိုဘာလထဲမှာတော့ဆွဲဆိုထားတဲ့ပြပကျိုးဆောင်ဖြစ်မှတ်ပုံတင်မှုပြက်ခွက်မှုနဲ့ငွေမဲခွာချမှုဆွဆွဲချက်တွေကိုတော့အပြစ်မရှိကြောင်းနှူးစလုံးကရှောက်လဲထားကြတာပါသူတို့နှူးဖို့ဆွဆွဲချက်တွေက2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဂျာဝင်နောက်ဆက်ရမှာသမ္မတထရန့်ရဲ့စီးဝင်းဖွဲ့နဲ့ပတ်သက်မှုရှိတဲ့အကြောင်းဆွဆွဲချက်တွေနဲ့တော့တိုက်ရိုက်ဆက်ဆံမှုမရှိပါဘူးအမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့စစ်ပွဲမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းရေးမှူးရောဘတ်မူလာကတော့ပြီးခဲ့တဲ့နှစ်မေလကစလို့စတင်စုံစမ်းစစ်ဆေးနေတာလည်းဖြစ်ပါတယ်
2018ပျုံချန်းဆောင်ရသည့်အိုလံပစ်အားကစားပွဲပိတ်ပွဲအခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့သမီးလက်ဖြစ်အင်ဘီရောအကြီးတန်းအကြံပေးလက်ဖြစ်တဲ့အီဗန်ကန်ထရန့်ဟာတောင်ကိုရီးယားနိုင်ငံကိုဒီကနေ့ရောက်ရှိလာပါတယ်။အမေရိကန်ကိုယ်စားလှယ်တွေအနေနဲ့တောင်ကိုရီးယားနဲ့နှစ်နိုင်ငံဆက်ဆံရေးဆက်ပြီးခိုင်မြဲအောင်ဆောင်ရွက်လိုကြောင်းအင်ချွန်အပီပီဆိုင်ရာလေဆိပ်အရောက်မှာအီဗန်ကထရန့်ကသတင်းတောက်တီကိုပြောပါရတယ်။ဒီကနေ့နှောင်းပိုင်းမှာတောင်ကိုရီးယားသမ္မတမွန်ဂျေအင်တီကင်းအခမ်းအနားနဲ့သမရအိမ်ပြာရောကညစာစားပွဲကိုအီဗန်ကတက်ရောက်မှာဖြစ်ပါတယ်။မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲတွေဆက်လုပ်ဖို့တောင်ကိုရီးယားအပြင်ဆင်နေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေကိုထပ်ပြီးဖိအားတိုးပေးဖို့အတွက်အကြီးအမားဆုံးတန်ခတ်ပိတ်ဆို့မှုကိုအမေရိကန်ဘက်ကချမှတ်ဖို့ကြေညာတော့မှာလည်းဖြစ်ပါတယ်။
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ You make and မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်ဟာအကြက်တဲတွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအတွက်ချင်းချောက်မှုအန္တရာယ်တစ်ရပ်ဖြစ်လာနေတဲ့အကြောင်းအမေရိကန်ထောက်လှမ်ရေးသုံးသပ်ချက်အစိုးရခန်းစာကဖော်ပြလိုက်ပါတယ်။ကမ္ဘာ့ကြီးရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကတကြောပြန်ပြစ်ကတ်တွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုရင်ပြောင်းလဲရေးအပေါ်မှာချင်းချောက်မှုတစ်ရပ်ဖြစ်လာနေုံသာမကအစိုးရဝါဒီတွေရဲ့အကြမ်းဖက်အန္တရာယ်တွေတိုးလာနိုင်တယ်လို့တရုတ်နိုင်ငံကဩဇာချက်ထွင်ခွင့်ရအောင်လမ်းဖွင့်ပေးရရောက်တဲ့အကြောင်းအမေရိကန်မျိုးသားထောက်လှမ်ရေးဌာနကထုတ်ပြန်လိုက်တဲ့အစိုးရခန်းစာမှာဖော်ပြခဲ့တာပါပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS ဆွေးနွေးအုပ်စုကလူညိုရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့ပြီးတဲ့နောက်နယ်မြေရှင်းလင်းတဲ့ဆက်စင်ရေးတွေမှာမြန်မာစစ်တပ်ကလူခွေချုပ်ဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ပြီးရိုဟင်ဂျာတွေကိုလူမျိုးစုလိုက်ရှင်းလင်းရရောက်ခဲ့ကြောင်းလည်းအမေရိကန်ဆွေးနွေးကပြောဆိုထားတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ထက်ထုတ်ပြန်ခဲ့တဲ့ကမ္ဘာတဝန်ချင်းချောက်မှုအန္တရာယ်ဆက်စစ်ချက်အစိုးရခန်းစာထဲမှာတော့မြန်မာထိုင်းကမ္ဘောဒီးယားနိုင်ငံတွေနဲ့အတူဖိလစ်ပိုင်နိုင်ငံကိုလည်းအရှိတောင်အရှတီသားမှာဒီမိုကရေစီစနစ်ကိုချင်းချောက်နေတဲ့နိုင်ငံတွေဖြစ်ဖော်ပြခဲ့တာပါကမ္ဘောဒီးယားနိုင်ငံမှာဝန်ကြီးချုပ်ဟွန်ဆန်းကအတိုက်ခံနေပေါ်ဖိနှိပ်မှုတွေရှိခဲ့တယ်လို့ထိုင်းနိုင်ငံမှာစစ်တပ်ကနိုင်ငံရေးမှာဩဇာလွှမ်းမိုးနေတဲ့အခြေအနေတွေနဲ့ဖိလစ်ပိုင်နိုင်ငံမှာတော့လူပေါင်းများစွာတည်ဆုံခဲ့ရတဲ့သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးစည်းဝါးတိုက်ဖြတ်ရေးအစီအစဉ်တွေနဲ့ပတ်သက်လို့အစိုးရခန်းစာမှာအလေးထားဖော်ပြခဲ့ပါတယ်အမေရိကန်ထောက်လှမ်ရေးအစိုးရခန်းစာရဲ့ဖော်ပြချက်နဲ့ပတ်သက်လို့တော့ဒီကနေ့မှာပဲဖိလစ်ပိုင်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကိုဖိလစ်ပိုင်ဆိုရကဆင့်ခေါ်ပြီးတရားဝင်ကန့်ကွက်ခဲ့ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေနေထိုင်ခဲ့တဲ့ကျွရွာတွေကိုမြန်မာအာဏာပိုင်တွေကမြေထိုးဆက်တွေနဲ့အပီးတိုင်ရှင်းလင်းဖယ်ရှားပစ်ခဲ့တာကိုဂျိုရူးဓာတ်ပုံတွေအရတွေ့ရကြောင်းနိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်ရာဇဝတ်မှုကင်းတွေဖြစ်ပွားခဲ့ရာနေရာအဖြစ်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကစစ်ဆေးခွင့်ရမယ့်အချိန်ထိရှင်းလင်းဖယ်ရှားတဲ့လုပ်ငန်းစဉ်တွေကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူညွန့်ရေးကောင်စီအေဂျင်စီတွေနဲ့အလှူရှင်တွေကတောင်းဆိုဖို့ကိုလည်းတိုက်တွန်းထားပါတယ်။ပြီးခဲ့တဲ့နှစ်ဩဂုတ်လနှောင်းပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလူညွန့်ရေးကင်းစခန်းတွေကိုစီးနင်းတိုက်ခတ်ခဲ့တဲ့အာဆာအစွန်းရောက်အုပ်စုကိုမြန်မာလူညွန့်ရေးတပ်တွေကလိုက်လံရှင်းလင်းရမှာလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ကျူးလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသိုင်းအဝိုင်းကဆွဆွဲထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပဋိပက္ခတွေကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့အဆောက်အုံတွေကိုရှင်းလင်းမှုတွေပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲမှာစတင်ခဲ့ပြီးတလားလောက်ရန်နာကဒီနှစ်ဇန်နဝါရီလမှာစတင်ခဲ့တယ်လို့ HRW ကပြောပါတယ်။ရာဇဝတ်မှုဖြစ်ရာအထောက်အထားတွေကိုတမင်သက်သက်ဖျက်ဆီးတာဟာတရားရေးဆိုင်ရာလုပ်ငန်းတွေကိုဟန်တားရရောက်ကြောင်း HRW အဖွဲ့ကြီးကပြောပါတယ်။
ဆရာဇွေမှုတွေနဲ့လူသားတို့ပေါ်ကျွလွန်တဲ့ရာဇွေမှုတွေမှာတာဝန်ရှိသူတွေဖြစ်တန်တရားရှိသူတောင်စုရန်ဆိုးရတာဝန်ရှိသူတွေနဲ့စစ်ပတ်ဆိုင်ရာအရာရှိစုစုပေါင်း40လောက်ကိုကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကဖော်ထုတ်လိုက်ပါတယ်လူပေါင်းထောင်ထောင်ချီသေဆုံးပြီး၄သန်းကျော်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ကြရတဲ့တောင်စုရန်နိုင်ငံပြည်တွင်းစစ်တွင်ရာဇွေမှုမကင်းတဲ့လုပ်ရက်တွေကိုကျွလွန်ခဲ့ကြောင်းဆွဆဲခံထားရတာပါတောင်စုရန်နိုင်ငံကကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ရဲ့ဒီကနေ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာတော့အရက်သားတွေပေါ်ရရဲ့ဆက်ဆက်ကျွလွန်ခဲ့တဲ့လုပ်ရက်တွေကိုအသေးစိတ်ဖော်ပြထားပါတယ်တက္ကံရသူတွေထဲမှာမျက်လုံးတွေကိုဖောက်ထုတ်ခံထားရတာလေဝင်းကိုလှည့်ဖြတ်ထားတာလေရင်ကဖြတ်တော့ခံထားရတာတွေတွေ့ရကြောင်းလဲဖော်ပြခဲ့တာပါအစူလိုက်ပြုံလိုက်အာရမပြုချင်းခံရတာတွေပြုချင်းခံရသူတွေရဲ့မိသားစုဝင်တွေကိုအာရမပြုချင်းခံရတာကိုအတင်းချက်ကြည့်ရှုခိုင်းတာတွေရှိတယ်လို့လဲဆိုပါတယ်လူမျိုးစုတွေပေါ်တက်ဖြတ်မှုတွေဟာစနစ်တကျနဲ့စီစဉ်ခဲ့တာတွေ့ခဲ့ရပြီးလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်မှုတွေနဲ့အစိုးရတပ်ဖွဲ့ဝင်တွေကိုအထက်အရေးယူနိုင်အောင်ရည်ရွယ်ထားကြောင်းလဲကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်ဖွဲ့ဝင်အန်ဒရူးကလက်ဖန်ကပြောဆိုခဲ့တာပါအစီရင်ခံစာကတော့မြင့်မြင့်ကိုရီကျုံရသူလူပေါင်း230ရဲ့ပြောဆိုချက်တွေနဲ့ထောက်ထားပေါင်း6000နီးပါးကိုအခြေခံပြုစုထားတဲ့အကြောင်းလဲကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကပြောဆိုကြပါတယ
်အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းမှာဒီကနေ့မြေပြိုကျတာကြောင့်အနည်းဆုံးလူ5ဦးသေဆုံးပြီးရွှေမြေတွေအောင်ပိတ်မိတဲ့သူတွေကိုကယ်ဆယ်ရေးလုပ်သားတွေကဆက်လက်ရှာဖွေနေကြပါတယ်မိုးရက်ဆက်တဲထန်ခဲ့ပြီးနောက်ဂျာဗာအကျွန်းအလဲပိုင်းခရိုင်တစ်ခုမှာဂျာသာပရိနေတုံးကလေသမားတွေလေကွင်းမှာအလွတ်လွတ်နေတော့မြေပြိုကျခဲ့တာပါဒီမြေပြိုကျမှုကြောင့်လူ18ဦးပျောက်ဆုံးနေဆဲဖြစ်တယ်လို့သဘာဝဘေးအန္တရာယ်ကာကွယ်ရေးအဖွဲ့ကပြောပါတယ်
Direct from Washington, the voice of America, VOA. တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုနောက်ဆုံးရထားတဲ့သတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့အရင်ဆုံးဂျပန်ကရခိုင်ပြည်နယ်ဘက်ကိုအကူအညီပေးမယ့်အကြောင်းနဲ့စပါမယ်ရှင်။ရခိုင်ပြည်နယ်အတွင်း UN အဖွဲ့အစည်း6ဖွဲ့ရဲ့လူသားချင်းစာနာမှုအကူအညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်ဂျပန်အစိုးရကမြန်မာအစိုးရကိုဂျပန်ယန်းငွေ 1.2 ဘီလီယံအလှူငွေပေးအပ်ပါတယ်ဂျပန်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်တွေကိုကွင်းစင်ကြည့်ရှုခဲ့ပြီးတဲ့နောက်မှာအကူအညီဆက်ပေးဖို့ဂျပန်အစိုးရဘက်ကဆုံးဖြတ်ခဲ့တာဖြစ်ကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးကပြောပါတယ်။ရခိုင်ပါတီဘက်ကဝေဖန်မှုတွေရှိနေတဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးစီမံကိန်းတွေကိုရခိုင်ဒေသခံပြည်သူတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကိုလည်းသူကပြောပါတယ်။မဆုမုံကဆက်ပြောပြမှာပါရှင်။
နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ဂျပန်ဆိုရတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးမှုကနေဂျပန်နိုင်ငံအနေနဲ့ရခိုင်ပြည်နယ်အတွက်ဂျပန်ယန်းငွေ 1.2 ဘီလီယံအကူအညီပေးဖို့သဘောတူညီခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာဂျပန်နိုင်ငံသံအမတ်ကြီးကမနေ့နေပြည်တော်မှာကျင်းပတဲ့ရခိုင်ပြည်နယ်အတွက်စီမံကိန်း2ရက်လက်မှတ်ရေးထိုးပွဲမှာပြောဆိုလိုက်တာဖြစ်ပါတယ်။ဒီလူငွေတွေကိုအဓိကအားဖြင့်ရခိုင်ပြည်နယ်တွင်းဆောင်ရွက်နေတဲ့လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်အဓိကထားလှူဒန်းတာဖြစ်ပါတယ်ဂျပန်အစိုးရရဲ့ထောက်ပံ့အကူအညီငွေတွေကို UEHRD ရဲ့စီမံကိန်းတွေမှာပါဝင်ဆောင်ရွက်နေတဲ့ UNICEF, WFP, UNFPA, UNDP, UNHCR, UN Women အဖွဲ့တွေကနေပေါင်းစပ်အကောင့်ထဲပေါ်ဆောင်ရွက်သွားမဲ့အစီအစဉ်ဖြစ်တဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်ဂျပန်နိုင်ငံကဒီရခိုင်ဒေသမှာဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေလုပ်မှာပေါ့နော်ဒီ UEHRD ကတဆင့် UN အဖွဲ့အစည်းတွေကိုလူတန်းနဲ့အဓိကတော့ UNICEF ပါတယ် UWFP ပါတယ် UNFPA ပါတယ် UNDP ပါတယ် UNHCR ပါတယ် UN Women ပါတယ်6ခုပေါ့နော်လုပ်ငန်းနဲ့ပတ်သက်တဲ့သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ပူးပေါင်းပြီးတော့စီမံကိန်းတွေရေးဆွဲမယ်လူတန်းရင်းစာထောက်ထားမှုကိစ္စလည်းပါတယ်ကျန်တဲ့နေရာချတဲ့ကိစ္စလည်းပါတယ်ကျန်တဲ့ထူထောင်ရေးကိစ္စလည်းပါတယ်ရေရှည်ဖွံ့ဖြိုးတိုးတက်ရေးလည်းပါတယ
်ဂျပန်နိုင်ငံအစိုးရရဲ့နိုင်ငံသားရေးဝန်ကြီးမစ္စတာတာရိုကိုနိုအနေနဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကရခိုင်ပြည်နယ်မောင်တော့ကနေနေရက်တင်းချောင်သွားတဲ့ဒုက္ခသည်တွေပြန်လည်လက်ခံနေရာချထားရေးစခန်းတွေကိုသူကိုယ်တိုင်တွားရောက်လေ့လာခဲ့ပြီးတဲ့နောက်မှာတော့ဒီလိုမျိုးဂျပန်ဆိုရဘက်ကရခိုင်ပြည်နယ်အတွင်းအကူအညီတွေဆက်ပေးဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းကိုလည်းဂျပန်အတမတ်ကြီးကလက်မှတ်ရေးထိုးပွဲမှာပြောကြားခဲ့တာပါ။အဓိကအားဖြင့်တော့ရခိုင်ပြည်နယ်အတွင်းပြန်လည်လက်ခံရေးလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့ပြန်လည်နေရာချထားရေးနဲ့ပြန်လည်ထူထောင်ရေးရေရှည်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေမှာချိတ်ဆက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒေါက်တာဝင်းမြတ်အေးကပြောပါတယ်
။ဒါကတော့နိုင်ငံချင်းချင်းယဉ်ကျေးမှုပြရရောက်တယ်လို့ကျွန်တော်တို့ရဲ့ဟိုလုပ်ကိုင်ဆောင်ရွက်နေတဲ့အပေါ်ကြီးမှာပူးပေါင်းဆောင်ရွက်ရင်အောင်မြင်မယ်ဆိုတာကိုလည်းသူကပြတာနေမှာပေါ့ ော်ဂျပန်နိုင်ငံကြီးဝင်ကြီးသွားတော့ကျွန်တော်လက်တူသွားတယ်ရကားနဲ့သွားတာရှိရဟန်းရင်နဲ့သွားတာလည်းရှိတယ်မြင်ရတွေ့ရတယ်ပေါ့အခုဘက်ကိုထွက်မသွားဘဲနဲ့အဲ့ဒီတော့ကပြန်ခဲ့တဲ့မွတ်စလင်တွေနဲ့လည်းသူတွေ့တယ်စကားတွေပြောတယ်အိမ်တွေလည်းလိုက်ကြည့်တယ်မြေဆက်ဂိတ်တွေလည်းရောက်တယ်သူတို့ပြန်သွားပြီးတော့တမ်းမှလည်းကျွန်တော်ပြောတယ်တက်နေအကူအညီတွေပေးခြင်းနဲ့လက်တွေ့လည်းတွေ့ရတယ်လှုပ်ဆောင်နေရတယ်လည်းတွေ့တယ်ဆိုတော့ကျွန်တော်တို့အနေနဲ့ကတော့အခုလိုမျိုးပါဝင်ပြီးတော့ပူပေါင်းဆောင်ရွက်တဲ့နဲ့ပတ်သက်ပြီးတော့ဒီနိုင်ငံတွေကလည်းပူပေါင်းဆောင်ရွက်မယ်အဖွဲ့အစည်းကလည်းပူပေါင်းဆောင်ရွက်မယ်ဆိုရင်အောင်မြင်တဲ့လုပ်ငန်းစဉ်တွေကဖြစ်မယ်ဆိုတော့တက်တည်ပြတာပဲပေါ့နော
်အခုလိုမျိုးရခိုင်ပြည်နယ်တွင်းရေတို့ရေရှည်စီမံကိန်းတွေအစိုးရနဲ့အလှူရှင်နိုင်ငံတွေကုလလောက်ခံအဖွဲ့အစည်းတွေပူပေါင်းပြီးတော့အချိန်ဟုန်မြင့်လှုပ်ဆောင်နေပေမဲ့လို့ရခိုင်ဒေသခံပြည်သူတွေနိုင်ငံရေးအဖွဲ့အစည်းတွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဆန္ဒသဘောထားကိုမတောင်းခံပဲလှုပ်ဆောင်နေပါတယ်လို့ရခိုင်နိုင်ငံရေးပါတီဘက်ကဝေဖန်မှုတွေရှိနေတဲ့အပေါ်မှာတော့ဒေါက်တာဝင်းမြတ်အေးကအခုလိုရှင်းပြပါတယ
်တကယ်တကယ်ကြတော့ကျွန်တော်တို့ဒီဆောင်ရွက်မှုတိုင်းဟာကျွန်တော်ကပူးပေါင်းဆောင်ရွက်မှုပုံစံနဲ့ပဲသွားတာတနေငံလုံးတော်မှာကျွန်တော်တို့ကနေပြီးတော့ပွင့်လင်းမြင်သာစွာနဲ့ Union Enterprise ဆိုတာလုပ်ထားတယ်ရခိုင်တခုတည်းတွေမကမဲ့တနေငံလုံးတော်ပါဝင်နေမှာတော့ရခိုင်ပြည်သူတွေမပါဝင်ဘူးဆိုတာမရှိပါဘူးရခိုင်ပြည်သူတွေလည်းပါဝင်ကြပါတယ်ပါဝင်တာမှကျွန်တော်တို့ဒီ Youth Volunteer ဆိုရင်ရခိုင်ကရခိုင်နေမကပဲနဲ့တိုင်းသားညူနယ်စုသေးသေးလေးတော့အကုန်ပါတယ်ဆိုတော့အကုန်လုံးပါဝင်ကြတာပဲနောက်ပြီးတော့ကျွန်တော်တို့ကပွင့်လင်းမြင်သာမှုရှိပါတယ်ကျွန်တော်တို့ဆောင်ရွက်တာတွေကဘာဖြစ်လို့ဆိုတော့ကျွန်တော်တို့တွားရောက်တဲ့အချိန်ချိန်တိုင်းမှာကျွန်တော်တို့လူမှုဖွဲ့စည်းရေးနဲ့တွေ့ပါတယ်မျိုးမျိုးဖွဲ့ရင်းနဲ့တွေ့တယ်တန်ဃာရိုင်းနဲ့လည်းတွေ့တယ်ဒီနှစ်ဖက်အကုန်လုံးကျွန်တော်တို့တွေ့ပါတယ်အခုကျွန်တော်တို့ဒီတလအတွင်းမှာပဲ9ချိန်ရှိပြီခင်ဗျာအဲ့လိုမျိုးအောက်ခြေအထိတွေ့ဆုံဆွေးနွေးမှုတွေလုပ်တာလုပ်ပါတယ်ခင်ဗျာပြည်သူတို့အစီရင်ခံစာဆိုပြီးတင်းစားလိုက်မှလည်းထည့်တာအားလုံးအသိပါပဲခင်ဗျာ
ဂျပန်နိုင်ငံဆိုရထောက်ပံ့တဲ့ကုလအဖွဲ့6ဖွဲ့ကစတင်အကောင့်ထည့်ဖို့မဲ့ပြည်ထောင်စုစီမံကိန်း2ရက်အတွက်လက်မှတ်ရေးထိုးပွဲကိုတော့ဖေဖော်ဝါရီလ22ရက်နေ့မနေ့ကနေပြီးတော့မှကျင်းပခဲ့ပြီးဝန်ကြီးဒေါက်တာဝင်းမြတ်အေးမြန်မာနိုင်ငံဆိုင်ရာဂျပန်တန်မတ်ကြီးမစ္စတာတတိရှိဟူကူချီအပါအဝင် UN လက်အောက်ခံအဖွဲ့တွေကဌာနကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင
်မဆုမောင်ပြောပြပေးသွားတာပါရှင်NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီကိုလှုပ်ကြံတက်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်တရားရှိသူ၃ဦးအမှုအတွက်ပြန်ခေါ်သက်တေ၅ဦးကိုဒီကနေ့စစ်ဆေးခဲ့ပါတယ်ဒီအမှုမှာအဓိကတရားခံလို့ယူဆခံထားရသူအောင်ဝင်းခိုင်ကိုအခုချိန်ထိဖမ်းမမိသေးတဲ့အတွက်အမှန်တကယ်ကျူးလွန်ခဲ့သူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်ပါမလားလို့တရားလိုဘက်ကမေးခွန်းထုတ်ပါတယ်တရားရုံးမှာကိုယ်တိုင်သွားပြီးသတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကပြောပြမှာပါရှင်
တရားလွှတ်တော်ရှေ့နေဥက္ကုဏီလှုပ်ကြံတက်ဖြတ်ခံရမှုမှာအဓိကကျူးလွန်သူအဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းအပြင်ပူပေါင်းကြံစည်သူတွေအဖြစ်အာဏာပိုင်တွေကတန်တရားရှိနေတဲ့အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇေယျဖြိုးတို့ရဲ့အမှုအတွက်တပ်သေးတွေဖြစ်ကြတဲ့လေစိတ်ကလုံခြုံရေးဝန်ထမ်းတွေအငှားရင်မောင်းတွေနဲ့အထူးဆောင်ဆန်းစစ်ဆေးရေးအဖွဲ့ကရဲရာရှိတွေကိုအင်းစိန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ကြားနာစစ်ဆေးခဲ့တာပါပြီးခဲ့တဲ့22ရက်နေ့ကလည်းကြားနာစစ်ဆေးခဲ့ပြီးပြည်မှုကျွလွန်သူတွေလွတ်မြောက်အောင်ကူညီပေးခဲ့မှုပုံမှန်212နဲ့ဆွဲချက်တင်ခံထားရတဲ့အောင်ဝင်းထွန်းကိုအာမခံပေးပြီးပြန်လွှတ်စေခဲ့ပါတယ်။ဒီကနေ့ပြန်ခေါ်တပ်သေးတွေစစ်ဆေးမှုနဲ့ပတ်သက်လို့တရက်လို့ရှိနေဥရောပဆန်းအောင်ကတော့တိကျတေးကြတဲ့ထွက်ဆိုချက်တွေကိုအချက်ကျကျပေါ်အောင်စစ်ဆေးနိုင်ခဲ့တာကြောင့်တန်တရာရှိခံထားသူတွေရဲ့နောက်ွယ်မှာစိတ်ခိုင်းသူတွေရှိတယ်ဆိုတာပေါ်လွင်လာတယ်လို့ဆိုပါတယ်။ရှိနေဥကုန်ဤတိတ်ဆုံးတာတစ်နှစ်ကျော်ရှိလာတဲ့အချိန်ထိဒီအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအပြေမထွက်သေးတာဒီအမှုအတွက်အရေးပါတဲ့နောက်ွယ်ကတရက်ခန်းလို့ယူဆခံထားရတဲ့အဝင်းခိုင်ကနေ့အချိန်ထိလွတ်မြောက်နေသေးတာတွေကြောင့်ဒီအမှုအပေါ်မှာအားမလို့အားမရဖြစ်မှုတွေတရားစီရင်ရေးစနစ်အပေါ်မကျေနပ်မှုတွေလည်းထွက်ပေါ်နေပါတယ်လက်ရှိအဓိကတန်တရားရှိသူအဝင်းခိုင်ကိုဖမ်းမမိနိုင်သေးတာကြောင့်အမှန်တကယ်ကျူးလွန်သူတွေကိုတိကျစွာတရားစီရင်ခွင့်ရနိုင်ပါမလားဆိုတဲ့အမေးကိုတော့တေဆုံးသူကိုနေဝင်းရဲ့ဥပဒေအကျိုးဆောင်ဦးရောဘတ်စန်းအောင်ကအခုလိုမေးခွန်းထုတ်လိုက်ပ
ါအဝင်းခိုင်ကိုရမှနောက်မှရှိနေတဲ့ဟာကိုအကုန်ဖော်ထုတ်နေမှာအဝင်းခိုင်ကိုရရှိရပြည်ထောင်ဝန်ကြီးဌာနကကြိုးပမ်းဆောင်ရွက်ပေးရမယ်ပြည်သူလူထုကလည်းကူညီရမယ်နော်မဟုတ်လို့ရှိရင်တော့ဒီမာရီမဲ့ဒီကြည်လင်းမာရီဂိတ်ဆုံးသွားနိုင်မယ်ဗျကျန်နာအရန်လိုက်မယ်ဆိုတော့အဲ့ဒီဟာရရှိရတော့ဒါအသက်သွေးကြောပဲဗျအဲ့ဒါဘလို့မှအခုဒီမအောင်မြင်နိုင်ဘူးဗ
ျဥက္ကုဏီနဲ့ကိုနေဝင်းတို့အသက်ခံရမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အောင်ဝင်းထွန်းအောင်ဝင်းစော်ဇေယျဖြိုးနဲ့ကြည်လင်းတို့၄ဦးကိုပြီးခဲ့တဲ့ရုံးချိန်တွေမှာဆွဲချက်တင်ထားပြီးအဲ့ဒီအထက်ကအောင်ဝင်းစော်ဇေယျဖြိုးနဲ့ကြည်လင်းတို့၃ဦးကိုတော့တေရန်ထိကြခံနိုင်တဲ့ပုံမှန်တွေနဲ့ဆွဲချက်တင်ထားတာဖြစ်ပါတယ်။လက်ရှိမှာဒီအမှုရဲ့အဓိကတရားခံလို့သတင်းတွေထွက်ပေါ်နေတဲ့အောင်ဝင်းခိုင်ဆိုသူကတော့လွတ်မြောက်နေတာဖြစ်ပြီးပြီးခဲ့တဲ့ရုံးချိန်တုန်းက အောင်ဝင်းခိုင်ကိုတရက်ခံပြေးဖြင့်အင်းစိန်တရားရုံးကအမိန်ချထားပါတယ်။ဖေဖော်ဝါရီ22ရက်နေ့ကပြစ်မှုကျူးလွန်သူတွေကိုလွတ်မြောက်အောင်ကူညီခဲ့သူလို့စွပ်စွဲခံထားရသူကိုအာမခံပေးခဲ့တဲ့ကိစ္စနဲ့ပတ်သက်လို့အမှုကိုစောင့်ကြည့်နေကြသူတွေကမေးခွန်းထုတ်လိုက်ကြတဲ့အပေါ်အောင်ဝင်းခိုင်ရဲ့အကျိုးဆောင်ရှေ့နေဦးအောင်ခိုင်ဦးကတော့ခုလိုပြောဆိုလိုက်ပါတယ
်။တရားဥပဒေအတိုင်းပဲလုပ်မှာ။နော်ဥပဒေမဲ့လုပ်စရာအကြောင်းမရှိဘူး။တရားစီရင်နိုင်ငံတော်ရဲ့မူဝါဒအကောင့်ထဲပေါ်နေရပဲတရားဥပဒေစိုးမိုးရတဲ့တရားစီရင်မှာစိတ်မချရင်ကျန်တဲ့လူပဲဘယ်လိုလုပ်မှာဒါတာမန်တရားစီရင်မှုအတိအကျဖွဲ့စည်းထားတဲ့ခရိုင်အဆင့်ရှိတဲ့တရားသူကြီးတွေဒီနှစ်20ကျော်လောက်ရှိတဲ့တရားစီရင်ကိုနိုင်ငံတော်ကတင့်တော်တယ်ထင်လို့သူတို့အရေးကြီးမှုမှာအဖွဲ့ဖွဲ့ပေးထားတာခေါင်းတစ်လုံးနဲ့မထားဘူးခေါင်းသုံးလုံးထားပေးတာခရိုင်အဆင့်တရားသူကြီးတွေဟုတ်တယ်နော်အဲ့တော့ဥပဒေတိုင်းလုပ်မှာ
ရှိနေဦးကိုနီလောက်ကြံတက်ဖြတ်မှုမှာပါဝင်တဲ့ကြည်လင်းအပါဝင်တန်တရားရှိသူ၃ဦးကိုအပတ်စဉ်တောက်ကြနေတိုင်းရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးနေခဲ့တာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာဒီတစ်ပတ်ကနေစပြီးကြာတာပြေးတောက်ကြ၂ရက်ဆက်တိုက်စစ်ဆေးသွားမှာဖြစ်ပါတယ်။အောင်ဝင်းထွန်းအောင်ဝင်းစောဈေးအဖျုံးနဲ့ကြည်လင်းတို့၄ဦးကိုပြီးခဲ့တဲ့ဖေဖော်ဝါရီ16ရက်နေ့ရုံးချိန်မှာတော့ဆွဲချက်တင်ထားခဲ့တာဖြစ်ပြီးဒီလိုဆွဲချက်တင်ခံရတဲ့အပေါ်တန်တရားရှိခံထားရသူတွေဘက်ကမကျေနပ်တာကြောင့်ရန်ကုန်တိုင်းတရားလွှတ်တော်ကိုစတင်ထားတယ်လို့သူတို့ရှေ့နေတွေကဆိုပါတယ်။ဒါပေမဲ့ရန်ကုန်တိုင်းတရားလွှတ်တော်ဘက်ကတော့တစုံတရာအကြောင်းပြန်ခြင်းမရှိသေးပါဘူး။လာမယ့် match လ၈ရက်နေ့နဲ့၉ရက်နေ့တွေမှာဒီအမှုကိုဆက်လက်ကြားနာစစ်ဆေးသွားအောင်မှာဖြစ်ပါတယ်ရှင်။
မေခပြပြခဲ့တာပါရှင်အခုလို့ရှေ့နေဦးကိုနီကိုတနက်နဲ့လှုပ်ကြံတက်ဖြတ်ခဲ့တဲ့လူသားသမားကြည်လင်းရဲ့ဆရာတော်အဖြစ်ရောနောက်တရားရုံးထုတ်ချိန်လာရောက်ဝမ်းရံသူတွေရဲ့လှုပ်သုံးစကားထမင်းဝါအောင်စားထားဆိုတဲ့အတုံးနှုံးကိုတရားပွဲတွေမှာသုံးခဲ့တဲ့ဥပဒေသူကိုအစိုးရနဲ့သာသနာရေးဝန်ကြီးဌာနတို့ဘက်ကကင်တွယ်ဖြစ်ရှင်အရေးယူပေးစေလိုတဲ့ရည်ရွယ်ချက်နဲ့လာမယ့်တနင်္ဂနွေနေ့မှာသတင်းစာရှင်းလင်းပွဲလုပ်မယ်ဥဆောင်တန်ကာတော်တပါဖြစ်တဲ့မင်းတုံညဗုဒ္ဓတက္ကသိုလ်ကိုအင်တာနက်ကနေတဆင်ရောတယ်လီဖုန်းနဲ့ပါအသက်ကိုရန်ရှာမဲ့သဘောချိန်ချောက်မှုတွေရှိနေတယ်လို့ဆရာတော်ကမိန့်ပါတယ်အခုလို့ချိန်ချောက်ခံခဲ့ရပြီမဲ့လို့သတင်းစာရှင်းလင်းပွဲကိုမဖြစ်မနေကျင်းပသွားဖို့လည်းစီစဉ်ထားတဲ့အကြောင်းဥဆောင်တန်ကာတော်မင်းတုံညကပြောပါတယ်ဆရာတော်မင်းတုံညကို VOE မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟိုလက်နက်ကင်ဘက်ကနေဝင်ဖြတ်မယ်လို့ဘာလို့ပေါ့နော်အဲ့လိုမျိုးဒီလူမှုကွန်ရက်ဆာမျက်နှာမှာပြတ်နေတယ်လို့ပြောတယ်ဆိုတော့ဘလို့များအခြေအနေရှိပါလဲဖေ။အ
ဲဆာပဲလုံးလုံးတွေဟိုချင်းချောက်စာပဲပို့တာရှိပါလိမ့်တယ်ဘလို့တော့မရှိပါရှားတော့လာတာတော့ဘာလို့တော့မရှိပ
ါပြင်မအဲ့တော့ဟိုဆရာတော်ချီကိုစာရောက်တာလားဗျာ
အဲ့မှသူအင်တာနက်ကနေပြီးတော့ဥရင်ဒီစာပို့ထားတာပေါ့နော်ဥရတီကိုဥရင်တင်းသားရှင်နေမလို့တို့အဲ့ဒီသူတို့ဆန်ကအော်ဝါရဆန်ပြီးတော့လက်နက်ကင်အဖွဲ့နဲ့ဥရင်ကျောင်းကိုလာခဲ့ရှားမယ်ဆိုပြီးတော့အဲ့လိုပုံနဲ့ကျင်းနေဥရင်စာရေးပြီးပို့ထားတာပေါ့
ဒီမှာအဲ့တော့ဟိုသတင်းစာရှင်းလင်းပွဲလုံးမဲ့ကိစ္စကရောဒီပုံမှန်အတိုင်းပဲဖြစ်မှာလားဖို့မဟုတ
်အဲ့ရှင်းလင်းပါပဲဥရင်တို့ဆောင်ရွက်ကြကြည့်တာတော့ကတိုင်းစုံညာထားတဲ့အတိုင်းလုံးပါလား
ဒီမှာဖုန်းနဲ့ဆက်ပြီးတော့မှချင်းချောက်တာတွေပါလေရှိတယ်ဆိုပြီးတော့သိရပါတယ်ဗျာအဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းနည်းနည်းရှင်းပြပေးပါ
อ๋อแล้วတော့ဟိုမြင်ပါဟိုရင်ဒီလေးရဝန်ရမ်းထုတ်ကြတယ်ဟိုမြစ်ချစ်သမဂရန်တော်များအဖေရဥပ္ပုစိတ်တာလေအဲဖုံးဆက်လာပြီးတော့သူပြောတာပေါ့နော
်အဲ့တော့25ရက်နေ့လုံးမဲ့ကိစ္စကတော့ဘုံဘုံတို့ဆက်ပြီးတော့စောင့်ရဲသွားဖို့ရှိတာပေါ့နော်အဓိကကဒီသတင်းသာရှင်းလင်းပွဲအဓိကလုံးရတဲ့အကြောင်းလေးလည်းနည်းနည်းပြောပြပေးပါဦ
းဟမ်ဒီလိုသတင်းသာရှင်းလင်းပွဲလုံးရတဲ့အကြောင်းကတော့အဲ့ဒီဥရတူရဲ့အဲဒါရနာတော့နဲ့မလျော်တဲ့ဟာတွေပေါ့နော်ဆဲဆိုတာတွေအဲလူတဓမ္မကြည်ရင်းရဲ့ဆရာလေးပေါ်တင်ပြောတာတွေလူတဓမ္မကိုဘုရားလောင်းနဲ့နိုင်ယူတဲ့ချီးကျူးတာတွေပုံပြတာတွေအပေးတာတွေအဲလူတဓမ္မသိပြောခဲ့တဲ့မင်းမအောင်စာသာဆိုတာကိုကံမင်းနိုင်ထုတ်တာတွေအဲ့ဒါတွေကဒါရနာနဲ့မလျော်တဲ့အတွက်ကြောင့်တက္ကညာကသူ့ကိုဟိုတာဝန်ယူပြီးတော့ဖြည့်ရှင်းပေးဖို့ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးဒီနေ့မှရှင်းနေမယ်လို့ပို့
ဒီမှာဖုံဖုံအဲ့တော့နောက်ဆုံးအနေနဲ့မေးချင်ပါတယ်ဗျာဒီ20 February 25ရက်နေ့မှာလုပ်မဲ့သတင်းစာရှင်းလင်းပွဲကိုတော့ဘလို့ပဲချင်းချောက်မှုတွေပဲဖြစ်ဖြစ်ဖုန်းနဲ့ပဲဖြစ်ဖြစ်ဒီလူမှုကွန်ရက်ကပဲဖြစ်ဖြစ်ချင်းချောက်တာပဲဖြစ်ဖြစ်ဖုံဖုံဆက်ပြီးတော့ဒီဥစဉ်အနေနဲ့ဆက်ပြီးတော့ဒီသတင်းစာရှင်းလင်းပွဲကိုဖြစ်အောင်လုပ်သွားမယ်ဆိုတဲ့သဘောပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့အောင်ညာတော့ဆက်ချင်းပါပါမယ်
ဒီသတင်းစာရှင်းလင်းပွဲကနေတစင်ပေါ်စာဦးစင်းတို့အနေနဲ့ဘလို့များရည်ရွယ်ချက်ထားပါလဲနိုင်ငံတော်အစိုးရသိအောင်နောက်သာသနာရေးဝန်ကြီးသိအောင်နဲ့ပြည်သူတွေသိအောင်အဓိကသတင်းစာရှင်းလင်းပွဲရည်ရွယ်ချက်ကအဲ့လိုမျိုးပုံစံမျိုးနဲ့သွားမှာလားဗျာ
ဟုတ်ကဲ့သတင်းစာရှင်းလင်းပွဲအာဦးစင်းတို့ဟိုတန်ခါတော်တွေလည်းပဲစုံရောက်မှာပေါ့နော်အဲ့ဒါကြရင်လည်းအကုန်လုံးကနေပြီးတော့အားလုံးကြီးဝေးတိုင်ပြီးတော့ဦးစင်းတို့ဆုံးဖြတ်ချက်တစ်ခုအနေနဲ့ အဲ့တော့ကြာမှာဦးဇင်းတို့
တင်ပါ
ဦးကြောင့်တင်တဲ့ဒီပုံတင်ပို့လိုက်တဲ့ဒီဦးဇင်းတို့ဒါစာပို့มาဖြစ်ပါတယ
်တင်ပါဗျာ
ဆရာတော်မင်းတို့ဗုဒ္ဓတက္ကသိုလ်ကိုမတ်စုမုံကဆက်သွယ်မေးမြန်းထားတာပါရှင်ထိုင်းနိုင်ငံအပန်းဖြေကျွန်းတစ်ခုမှာဟာနာဝစ်ထရစ်နဲ့ဒေးဗစ်မီလာပြည်ထောင်စုလူငယ်နှစ်ဦးကိုတတ်မှုနဲ့မြန်မာရွှေ့ပြောင်းလို့တမလူငယ်နှစ်ဦးကိုတေးတန်းစီရင်ချက်ချထားတဲ့အယူခံရက်ကို6ကြိမ်မြောက်ထပ်မံရွှေ့ဆိုင်းလိုက်ပါတယ်။တရားရုံးချုပ်ကထိုင်းအစိုးရရှေ့နေတွေရဲ့ခုခံခြေပမဲ့ရက်ကိုတလထပ်တိုးပြီးမတ်လ23ရက်နေ့အထိခွင့်ပြုပေးလိုက်တာဖြစ်ပါတယ်။အပြည့်စုံကိုတော့ထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင
်။ပြည်ထောင်စုလူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတဲ့လက်ကျွန်းလူတတ်မှုနဲ့ပတ်သက်လို့တေးတန်းပေးခြင်းခံရတဲ့မြန်မာရွှေ့ပြောင်းလူငယ်နှစ်ဦးရဲ့အယူခံကို2018ခုနှစ်ဩဂတ်လ22ရက်နေ့ကကော်စမေတရားရုံးကနေထိုင်းဘူဟုတရားရုံးချုပ်ကိုတင်ထားခဲ့ပြီးစက်တင်ဘာလ18ရက်နေ့မှာတော့တရားရုံးကနေအယူခံကိုလက်ခံခဲ့ပါတယ်ဒီအယူခံနဲ့ပတ်သက်လို့အစိုးရရှိနေတဲ့ဘက်ကခုခံခြေပလျှောက်လဲချက်တွေပေးဖို့အတွက်ပြင်ဆင်ခဲ့ရမှာ6ကြိမ်မြောက်အဖြစ်နောက်ထပ်တစ်လထပ်တိုးဖို့တရားရုံးချုပ်ကခွင့်ပြုချက်တောင်းခဲ့ရမှာလာမယ့်မလ23ရက်နေ့ထိဖွင့်ပြုပေးခဲ့ကြောင်းတရားခဏရဲ့အကျိုးကိုဆောင်ရွက်နေတဲ့မြန်မာတန်ရုံးရဲ့ဥပဒေအကြံပေးရှိနေဦးအောင်မျိုးတန်းကပြောပါတယ်
။ဟုတ်တယ်23ရက်3လ2018နှစ်ကိုကံပြီးတော့တိုးပေးလိုက်ပါတယ်ရက်ချက်6ကြိမ်မြောက်ပါကလေး6ကြိမ်မြောက်။အန်ကေတိတာကတော့လေဒီအချက်ကဒီအချိန်မီဆုံးတရားရုံးကအယူခံတရားလူတရားခဏရဲ့စာရွက်စာတမ်းကိုပြည့်စုံအောင်လက်ခံပြီးမှဆုံးဖြတ်တယ်။အဲ့လိုဆုံးဖြတ်တဲ့အခါမှာလေအပြီးပြီးဆိုင်ရာဟိုပေါ့ဆုံးဖြတ်ချက်တွေနဲ့အညီဆုံးဖြတ်တဲ့အလီတာရှိပါတယ်အခုနောက်တစ်ခုကဟိုဟာပေါ့ဘယ်လိုခေါ်မလဲအခုအန်ကယ်တို့ဘက်ကတင်တဲ့စာမျက်နှာ319မျက်နှာအချက်ပေါင်း18ချက်ရှိတယ်အဲ့လိုအချက်ရှိတဲ့ဟာလေတောင်းပေါင်းစုံဘက်ပေါင်းစုံကလည်းပြည့်စုံအောင်တင်ပြလျှောက်ထားတယ်အတိတန်ပေးဖို့အတွက်ကလေးတွေကပြစ်မှုကျွလွန်သူမဟုတ်ဘူးဆိုတဲ့အချက်တွေကလည်းဟိုဟာခွင့်မရှိအောင်ဟိုရာနှုန်းပြေကောင်းနေပါတယ်ဒါကြောင့်ဒီချက်ဒီပေါ်မှာလည်းအစိုးရရှိနေဘက်ကနေပြီးတော့ပြန်လဲခုခံချိပတ်ဖို့အားနဲ့ချက်ဖြစ်နေတယ်လို့လည်းအငယ်ယုံကြည်ပါတယ်။ဒါကြောင့်မို့လဲဒီတက်ကြောင့်မို့တရားရုံးကသူတို့ရဲ့အယူခံရှောက်လက်ချက်ကိုရယူပြီးမှတလည်းမှန်ကန်တဲ့ဆုံးဖြတ်ချက်ချနိုင်မယ်လို့လည်းအငယ်မြင်ပါတယ်ခင်ဗျ။
မြန်မာလူငယ်နှစ်ဦးနဲ့ပတ်သက်လို့အမြင့်ဆုံးတည်တံပေးထားတဲ့လေကျုံးမှုနဲ့ပတ်သက်လို့တရားခဏအကျိုးဆောင်တွေဘက်ကတော့တက်တည်ခိုင်လို့မှုမရှိဘူးဆိုပြီးယူဆနေတာပါ။ဒီအတွက်သူတို့နဲ့ပတ်သက်တဲ့အယူခံစာမျက်နှာပေါင်း319မျက်နှာကိုတင်ပြထားတဲ့အတွက်လက်ကျွန်းလူတတ်မှုနဲ့တည်နံပေးခြင်းခံရတဲ့ကိုဇော်လင်းနဲ့ကိုဝင်းဇော်ထွန်းတို့ဟာလွတ်မြောက်လိမ့်မယ်လို့အခိုင်အမာယုံကြည်နေကြောင်းရှေ့နေဦးအောင်မျိုးတန်းကပြောပါတယ်။ဒီအမှုဟာ2014ခုနှစ်ကနေဖြစ်ခဲ့တာမို့အခုဆိုရင်3နှစ်ကျော်ကာလကိုကြာခဲ့ပြီဖြစ်ပါတယ်။အခုလိုမျိုးကြန့်ကြာမှုတွေဖြစ်နေတဲ့အတွက်တရားခဏနေဖြစ်တည်နံပေးခံရတဲ့မြန်မာလူငယ်နှစ်ဦးဟာတကယ်ပဲလူတက်မှုတွေမတည်မှုတွေမကျူးလွန်ခဲ့ဘူးဆိုရင်တော့သူတို့ရဲ့စိတ်ပိုင်းရုပ်ပိုင်းဆိုင်ရာတွေထိခိုက်နိုင်တယ်ဆိုပြီးဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ဖန်ငါခရိုင်ကပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရေးရာနဲ့မှတ်တမ်းရေးရာတာဝန်ခံဦးမင်းဦးကလည်းဆိုပါတယ်
။အဲ့ညာလို့လားဆိုတော့အဲ့ဒါလည်းပြောလို့မရဘူးသူတို့ကသူတို့ဒီလိုကြာနေတဲ့ဟာလည်းတခြားသောဘာအကြောင်းတွေကြောင့်ကြာတာလဲကြာတော့ဘာအကြောင်းတွေကြောင့်လဲဆိုတာဥမာသူတို့ကပြန်ချိပတ်ဖို့အတွက်အချက်တွေကိုမရှာမင်လို့ဒီလိုမျိုးအချိန်ကြာနေတာလည်းဖြစ်နေတာပဲလေအာတကယ်လို့အပြည့်မရှိပဲနဲ့ဆိုလို့ရှိရင်တကယ်လို့အမှန်ရဲ့အပြည့်မရှိဘူးဆိုလို့ရှိရင်ဒီမှာကအများကြီးနင်းလာတာတော့ဝင်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒါတွေအကုန်လုံးကထောင်ထဲမှာနေရတာပြီးတော့ဒီတိုင်နေဆိုတော့ဘယ်လိုလုပ်သွားပြီးတော့ဘယ်လိုတွက်မှလဲကောင်းတဲ့ဟာမဟုတ်ပါဘူ
းမြန်မာရွှေပြောင်းလို့တမခန့်မှန်းကြီး4000လောက်အလုပ်လုပ်ကန်နေတဲ့ထိုင်းတောင်ပိုင်းကအပန်းဖြေကျွန်းဖြစ်တဲ့လက်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဒီတိမ်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရွှေပြောင်းလူငယ်နှစ်ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူတက်မှုမရိမှုပစ္စည်းလူယူမှုအပါအဝင်အမှု9မှုနဲ့တရားစွဲခဲ့ပါတယ်ထိုင်းနိုင်ငံကော်စမေချင်းထောင်မှာဖမ်းဆီးခံရတဲ့သူတို့နှစ်ယောက်ကို2015ခုနှစ်ကုန်မှာတော့ထိုင်းနိုင်ငံကော်စမေတရားရုံးကနေအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်ရန်ပေးခဲ့ပြီးဘန်ခွန်အချင်းထောင်မှာဆက်လက်ထိန်းသိမ်းထားပါတယ်ရှင်
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင် VOA American တန်ရဲ့တောက်ကြနေညပြည့်အစီအစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေပြီးတော့ဆက်လက်ဖန်ယူနားဆင်နိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ February 23ရက်တောက်ကြနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုည10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့မြို့သမီကန္တာသိပ္ပံနဲ့ဤပညာအစီအစဉ်မှာတော့ခင်မီဤပညာတွေကြောင့်စဘာစိုက်တောင်သူတွေဘလို့အကျိုးကျေးဇူးတွေရနိုင်ပါသလဲ
။ဟိုစိုက်ရေးပြူရေးဘိုင်းမှာဤပညာဘိုင်းဒီမှာလူလာတဲ့ဆန္ဒတွေရှိလာတာလေးတွေရတယ်။ဟိုရိတ်သိမ်းမှုစနစ်ဘိုင်းမှာလူငယ်
ဆန်လုံငန်းရှင်များအတင်းကဦးမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့အတူနားဆင်ရမှာပါ။အစီအစဉ်နောက်ပိုင်းမှာတော့သိပ္ပံနဲ့သိခံပါရှင်။တုတဆုံလေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ကူဝိတ်နိုင်ငံမှာဖိလစ်ပိုင်အိမ်အကူအမျိုးသမီးတအူးကိုအလုရှင်ကတပ်ဖြတ်ခဲ့ပြီးတနစ်ကြာမှအလောင်းတွေ့ရတဲ့အဖြစ်ဟာသမရဒူထရီရိုဒရီကိုဒူတာတေးကိုဒေါသထွက်စေခဲ့ပါတယ်။ဒါကြောင့်ဖိလစ်ပိုင်အလုသမားတွေကူဝိတ်မှာနောက်ထပ်အလုသွားလုခွင့်ကိုပိတ်ပင်လိုက်ပါတယ်။ကူဝိတ်မှာအလုလုနေကြတဲ့ဖိလစ်ပိုင်လူမျိုး၅သိန်းမှာထပ်ဝက်ကျော်ဟာအိမ်အကူအလုသမားတွေဖြစ်ကြပါတယ်။သူတို့ရဲ့အခွင့်အရေးတွေကိုကာကွယ်ပေးဖို့ဖိလစ်ပိုင်သမ္မတဘလို့ကြိုးပမ်းခဲ့တယ်လဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လှလတန်ကစူးစီးတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve
But let me ask, when will this inhuman treatment of our Filipino workers end? When will the upliftment of their human dignity begin?
You know, maybe as the Philippine Alouzamari or Dilo Lumusane, a few more Kinduna, Pero Yatamale, Luya Gundikao, Pero Tambu Sathajamale, Kuwait Asuya Abin, Philippine Alouzamari, and Hayan Lukainet.နိုင်ငံတွေအားလုံးမှာလူချင်းဝတ်နဲ့ပတ်သက်လို့လေးစားလိုက်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ကျွန်တော်တို့ကကျွန်တော်အလုပ်သမားတွေအတွက်အထူးအခွင့်အရေးပေးဖို့တောင်းဆိုနေတာမဟုတ်ပါဘူး။ဒါပေမဲ့လေးစားမှုလူကုန်သိက္ခာနဲ့အခြေခံအခွင့်အရေးတွေခံစား권ရရှိဖို့သူတို့တွေဘေးအန္တရာယ်ကင်းရှင်းစေဖို့ကိုတော့ကျွန်တော်တို့တောင်းဆိုပါတယ်
။အဲ့ဒါကတော့ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကဒေါသနဲ့မိကွန်းထုတ်လိုက်တာပါ။သမ္မတတူကိုခုလိုဒေါသထွက်စီခဲ့တဲ့အချက်ကတော့ရင်နံကျော်လှတဲ့ကူဝိတ်နိုင်ငံမှာအင်အကူဖြစ်သွားရောက်လုကင်ခဲ့တဲ့ဖိလစ်ပိုင်အမျိုးသမီးအသက်29နှစ်အရွယ်ဂျိုအန်နာဒန်နီယယ်ဒမက်ဖီလစ်ရဲ့အလောင်းကိုဖေရီလာ9ရက်နေ့ကသူ့ရဲ့အလို့ရှင်ငှားရမ်းခဲ့တဲ့တိုက်ခန်းမှာရဲကတွေ့ရှိခဲ့တာနဲ့ပတ်သက်တာဖြစ်ပါတယ်ဖိလစ်ပိုင်မှာကျင်းခဲ့တဲ့မိဘတွေနဲ့မောင်ငယ်ညီမငယ်တို့ကိုလှုပ်ချွေးဖို့အတွက်2014ခုနှစ်ကကူဝိတ်ကိုအင်အကူဖြစ်သွားရောက်လုကင်ခဲ့သူဂျိုအန်နာဒမက်ဖီလစ်ဟာဖိလစ်ပိုင်ရှိမိသားစုနဲ့တစ်နှစ်ကို3ချိန်သာဆက်သွယ်ခွင့်ရရှိခဲ့ပြီး2016ခုနှစ်မှာတော့သူထံကဘာမှသတင်းမကြားရတဲ့အတွက်ကြောင့်မိဘတွေကတက်ဆိုင်ရာကိုတိုင်တန်းခဲ့ပေမဲ့လည်းဘာမှပြန်ကြားခြင်းမရှိခဲ့ပါဘူးတစ်နှစ်ကြာဖြစ်တဲ့2018ဖေဖော်ဝါရီလမှာတော့သူ့ရဲ့အလုပ်ရှင်တွေဖြစ်တဲ့ Syria နိုင်ငံသားနဲ့ Lebanon နိုင်ငံသူဇနီးမောင်နှံတို့ဟာ Al-Shabaab ရက်ွက်နေတိုက်ခန်းကနေပြောင်းသွားခဲ့ပြီးရဲကဝင်ရောက်ရှာဖွေခဲ့ရမှာဂျိုဗန်နာဒမဖီလစ်ရဲ့အလောင်းကိုရေခဲတတဖရီဇာထဲမှာတွေ့ရှိခဲ့တာပါသူ့ရဲ့အလောင်းကိုဆေးဆီးရမှာလဲလဲမျိုးကိုညှစ်ထားတဲ့ဒဏ်ရာတွေရိုက်နှက်နှိပ်စက်ထားတဲ့ဒဏ်ရာတွေတွေ့ရှိခဲ့တာဖြစ်ပါတယ်ဒီဆုံးသူရဲ့အလောင်းကိုတော့ဖေဗရူလာ16ရက်နေ့ကဖိလစ်ပိုင်ကိုပြန်လည်တည်ယူခဲ့ပြီဖြစ်ပါတယ်ဒီလိုဖိလစ်ပိုင်အင်အကူအမျိုးသမီးတူရဲ့ရဲ့ဆက်ဆက်အသက်ခံရမှုအစီရင်ခံချက်ကိုဓာတ်ပုံတွေနဲ့တကွတွေ့ရှိတဲ့အခါမှာတော့သမရဒူတာတေးကခုလိုပောက်ကွဲခဲ့တာဖြစ်ပါတယ
် The Filipino is no slave to anyone anywhere and everywhere We do not intend to offend any government or anyone
ဖိလစ်ပိုင်နိုင်ငံသားတွေဟာဘယ်နေရာရောက်ဘသူရဲ့ဂျုံမှမဟုတ်ပါဘူး ကျွန်တော်တို့ဟာဘယ်အစိုးရကိုမှမကြင်မနက်ဖြစ်အောင်မလုပ်လိုပါဘူး။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံသားတွေကဝိတ်မှသွားရောက်အလုပ်လုပ်ကိုင်မှုတာမြင်မင်းချဖို့လိုအပ်မယ်ဆိုရင်တော့ချက်မှတ်ရမှာပဲဖြစ်ပါတယ်။ဒီမင်းဟာဒီကနေ့ဝက်ဆပ်တင်မှာဖြစ်ပြီးဘယ်တော့အထိဆိုတာကျွန်တော်မပြောနိုင်ပါဘူး။ကျွန်တော်ဒီကနေ့မနေ့စောစောကပဲချက်မှတ်လိုက်တာပါ။အသက်ခံရတဲ့အမျိုးသမီးအကြောင်းအစီရင်ခံစာကိုဓာတ်ပုံတွေနဲ့တကွကျွန်တော်တွေ့ခဲ့ရပြီးရင်တော့အခုလိုချက်မှတ်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။
ကူဘီမှာရောက်နေတဲ့ဖိလစ်ပိုင်နိုင်ငံသားတွေအနေနဲ့ဗီဇာကုန်လို့ overstay ရယူခံရမှာဆိုပြီးအလုပ်ရှင်တွေရဲ့ခေါင်းပုံဖြတ်မှုတွေခံကြရသူတွေတောင်းတဲ့ချီရှိတဲ့အတွက်ကြောင့်လေသမရဒူတာတေးကကူဝိတ်ကိုနောက်ထပ်ဖိလစ်ပိုင်အလို့သမားတွေမသွားရောက်ဖို့ဟန်တာတဲ့အမိန့်ကိုထုတ်ခဲ့ပြီးဖေဗရီလ17ရက်နေ့ကနေ23ရက်နေ့အထိအတုပ်လိုက်ခွဲပြီးသူ့နိုင်ငံကဈေးခံက82နာရီအတွင်းလုံသမားတွေကိုခေါ်ဆောင်မှုလေတူတာတိကအမိတ်ချမှတ်ခဲ့ပါလေ
So there is a total ban of our workers to Kuwait and I have given the bellios 72 hours 72 hours to go there and pick up
Kuwait ကိုဖိလစ်ပိုင်ကလုံသမားတွေအလုသွားလုပ်တဲ့ကိစ္စပေါ်လုံအောင်ပြင်ပြင်ထားပါတယ်ဒါအပြင်ကျွန်တော်တို့အချိန်82နာရီပေးထားပါတယ်82နာရီအတွင်းမှာကျွန်တော်တို့ကိုဝိတ်ကိုသွားပြီးဖိလစ်ပိုင်အလုသမားတွေကိုသွားခေါ်မှာဖြစ်ပါတယ်
။ချိန်ထဲမှာပဲဌာနေကိုခုလိုပြန်ကြတဲ့အလုသမားတွေအတွက်လည်းအလုတ်ကိုင်းရှာဖွေပေးဖို့အစီအစဉ်တွေဆွဲခဲ့တာဖြစ်ပါတယ်။ဖိလစ်ပိုင်ရဲ့လူဦးရေ103သန်းနဲ့ဆယ်ပုံတစ်ပုံဖြစ်တဲ့ဆယ်သန်းလောက်ဟာပြည်ပမှာသွားရောက်လုတ်ကိုင်းခဲ့ရှိကြပြီးအထူးသဖြင့်အာရှမှာတင်မောသားတွေနဲ့အိမ်အကူတွေဖြစ်သွားရောက်လုတ်ကိုင်းကြတာများပါတယ်။ကူဝိတ်မှာဖိလစ်ပိုင်အလုသမားပေါင်း9သိန်းလောက်ရှိတယ်လို့အစိုးရရဲ့တရားဝင်မှတ်တမ်းတွေကသိရပြီးအရှိလေပိုင်းဒေသတစ်ခွေမှာတော့ဖိလစ်ပိုင်အလုသမား3.5သန်းရှိတာဖြစ်ပါတယ်။ Overseas Foreign Workers OFW လို့တိုးကောက်ခေါ်တဲ့ပြည်ပမှာသွားရောက်လုပ်ကိုင်နေတဲ့ဖိလစ်ပိုင်အလုသမားတွေကဌာနေကိုပြန်ပို့တဲ့ငွေကြောင့်လည်းဖိလစ်ပိုင်နိုင်ငံရဲ့စီးပွားရေးကိုထိန်းထားနိုင်တာဖြစ်ပါတယ်။ဒါကြောင့်လေကိုနိုင်ငံကိုအချိုးပြတဲ့လူတွေကိုအကအကွယ်မပေးရခေါင်းလားဆိုပြီးသမရဒူတာတေးကိုတိုင်ကအစိုးရကိုခုလိုကြိမ်မောင်းခဲ့ပါလေ
Sad to state it seems that our government is as inutile as our foreign workers are helpless in the present state of things
ဝန်ကြီးဆရာကောင်းတာကလက်ရှိအခြေအနေမှာကျွန်တော်နိုင်ငံသားရောက်အလုပ်သမားတွေကအကူရမယ်ဖြစ်နေသလိုကျွန်တော်အစိုးရကလည်းအဆုံးမကြဘဲဖြစ်နေတဲ့အချက်ပါပဲဒါဟာကျွန်တော်နိုင်ငံအတွက်ဆက်စရာပါနိုင်ငံခြားမှာသွားအလုပ်လုပ်နေတဲ့လူသမားတွေဟာကျွန်တော်ရဲ့ခက်သည့်စရဲကောင်းတွေလို့အစိုးရကဂုဏ်ယူစွာပြောခဲ့တာပါကျွန်တော်အပြောနဲ့လက်တွေ့အလုပ်ကတလွဲစီဖြစ်နေပါတယ
်ကူဝိတ်မှာ2016ခုနှစ်မှာဖိလစ်ပိုင်အလုပ်သမား82ဦးတည်ဆုံခဲ့ပြီး2019ခုနှစ်မှာ103ဦးတည်ဆုံခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကလည်းကူဝိတ်မှာဖိလစ်ပိုင်အလုသမားအနည်းဆုံး6ဦးအဖြေရှာမြပဲတည်ဆုံခဲ့ကြရပါတယ်။2019ခုနှစ်မှာဂျကာတာပါဝါစ်လို့ဆိုသူအသက်44နှစ်အရွယ်အိမ်အကူအမျိုးသမီးတူဟာအိမ်ရှင်ရဲ့သမီးကိုတတ်ဖြတ်မှုနဲ့ကူဝိတ်တရားရုံးကကွပ်မြက်လိုက်ပါတယ်။ပါဝါကိုကွပ်မြက်တဲ့နေ့မှာတင်ပဲနောက်ထပ်ဖိလစ်ပိုင်အိမ်ဘော်တူကိုသူ့ရဲ့ကူဝိတ်နိုင်ငံသားအိမ်ရှင်ကရိုက်သက်ခဲ့တာဖြစ်ပါတယ်။ဒီသတင်းကိုတော့ဘယ်သူကမှသိမသိခဲ့ကြပါဘူး။ဒါကြောင့်သမရဒူတာတေးကသတင်းစာရှင်းလင်းပွဲမှာဒါကိုထောက်ပြခဲ့ပြီးကူဝိတ်နိုင်ငံရဲ့လူသားချင်းစာနာမှုကျင့်သုံးကိုမေးခွန်းထုတ်လိုက်ပါတယ်
။ Is there something wrong with your culture? Is there something wrong with the values?
ကူဝိတ်ရဲ့ယဉ်ကျေးမှုစရိုက်ကမှားနေသလား။သူတို့ရဲ့လူချင်းဝတ်သိက္ခာတံပိုးထားမှုကဒီလောက်တောင်ညံဖျင်းနေသလား
။မြန်မာနိုင်ငံမှာတော့ပြည်ပမှာသွားရောက်လုပ်ကင်ကြတဲ့အိမ်အကူအမျိုးသမီးတွေဟာဖိလစ်ပိုင်အရေးတွက်လောက်မများပေမဲ့မြန်မာအမျိုးသမီးတွေနဲ့အာနယ်ချက်တွေရှိတဲ့အတွက်ဖိလစ်ပိုင်အမျိုးသမီးတွေထက်အနှိမ်ခံရနှိပ်စက်ခံရတာတွေရှိတယ်လို့သိရပါတယ်။အကြောင်းကတော့2016ဇွန်လကချင်းအမျိုးသမီးလေးပြင်ကုန်တုန်းဟာစင်ကာပူအလုပ်ရှင်ရဲ့နှိပ်စက်မှုကြောင့်တည်ဆုံခဲ့ရတယ်လို့2019ဇွန်လကလည်းမြန်မာအင်ကူဇင်မာဦးဟာအင်ရှင်ရဲ့နှိပ်စက်မှုကြောင့်တိုက်မြင့်ဘောကနေခုန်ချပြီးမိမိကိုယ်ကိုမိမိအဆုံးစီရင်ခဲ့တာဖြစ်ပါတယ်။ဒါကြောင့်ပြပရောက်မြမအမျိုးသမီးအိမ်အကူတွေကိုဘယ်လိုအကောင်းဆုံးအကာအကွယ်ပေးနိုင်မလဲဆိုတာကိုစဉ်းစားရမှာဖြစ်ပါတယ်။စင်ကာပူရှိ Home လို့တူကောက်ခေါ်တဲ့ရွှေပြောင်းလူသမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းလူသမားရေးဆောင်ရွက်နေတဲ့အဖွဲ့မှစေနာဝန်ထမ်းကူညီဆောင်ရွက်နေသူဦးတင်မောင်ဝင်းကိုမေးချခဲ့ပါတယ
်။ဒီမှာတက်ကပါလဲဆိုလို့ရှိရင်အင်းကူအလုသမားတွေဒီကိုထွက်လာပြီးတော့အလုလို့ဟုတ်အတွက်ကိုနော်အစွားကြီးပြီးတော့ဥပဒေလေးတစ်ခုတော့ပြန်ရမ်းပြင်တယ်လို့ကျွန်တော်ဆိုတယ်။ပါဆိုလို့ရှိရင် terms of contract ဆိုအဲ့ဒီမှာဘာတွေပါမလဲအလုချင်းကဘလောက်အဲ့အဲ့လိုမျိုးတွေကိုအစွားကြီးပြီးတော့ဥပမာဖိလစ်ပီးမှာဆိုလို့ရှိရင်သူကပါလဲဆိုရှင်သူက migrant workers and overseas Philippines act ဆိုပြီးတော့သူမှရှိတယ်။ပြီးရခါကျတော့ဒီ recruitment and employment ofoverseas workers rules and regulations ဆိုပြီးတော့အဲ့ဒါကြီးရှိတယ်။ကျွန်တော်ဒီဗမာကြီးကြားတဲ့အခါကျတော့ဗမာရှိလဲဆိုလို့ရင်သူကတရားဝင်တွေရဲ့ agency တွေက data training မပေးတာ right ဘယ်လိုလုပ်တာစာချုပ်ကိုတရားချုပ်မပေးတာတခုချင်းတာဝန်မယူတာအဲ့အရာတွေကကျွန်တော်အဲ့ဒါကိုကျွန်တော်ပြောချင်တာ You can bend but never break me cause it only serves to make me more determined to achieve my
ဒလလာတန်စီစဉ်တင်ဆက်ပေးနေတဲ့မြို့သမီးခန္ဓာကိုနာဆင်ခဲ့ရပြီးတဲ့နောက်အခုသုတဆောင်လင်အမေရိကန်တခွင်စီစဉ်ကိုနာဆင်ကြရပါမယ်။အမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလကိုအာဖရိကန်အမေရိကန်လအဖြစ်သတ်မှတ်ပေးထားပါတယ်။လူမဲတွေရဲ့ဒန်းတူအခွင့်ရေးရဖို့ကြိုးပမ်းမှုအဖြစ်သမိုင်းဝင်ဖေဖော်ဝါရီနေ့ရက်တွေအကြောင်းဒီသတင်းပတ်ရဲ့သုတဆောင်လင်အမေရိကန်တခွင်စီစဉ်မှာကိုအောင်အောင်နဲ့အတူမတ်ဤတန်စင်ကတင်ဆက်ပေးထားပါတယ်ရှင်။
ကန်သမိုင်းမှာအပြောင်းအလဲတွေဖြစ်စေခဲ့တဲ့အာဖရိကန်အမေရိကန်တွေကိုဂုဏ်ပြုပြီးအာဖရိကန်အမေရိကန်တွေလအဖြစ်သတ်မှတ်ပြီးတော့နှစ်စဉ်အောက်မေ့ပွဲအထိမ်းအမှတ်ပွဲတွေကျင်းပကြပါတယ်။1986ခုနှစ်ကစလို့အမေရိကန်သမရအစဉ်အဆက်ကအာဖရိကန်အမေရိကန်လရဲ့လို့သတ်မှတ်ခဲ့ကြတာပါ
။ဟုတ်ပါပြီရှင်။ဒီတစ်ပတ်စီစဉ်ကိုတော့အာဖရိကန်အမေရိကန်ကျောင်းသားတွေရဲ့ဆန္ဒပြပွဲအကြောင်းနဲ့ဆက်လက်ကြအောင်လုပ်ကြအောင်ရေ။
ကောင်းပါပြီမဲ့အီတန်စင်လွန်ခဲ့တဲ့58နှစ်1960ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာမြောက်ကယ်ရိုလိုင်းနားပြည်နယ် Greensboro ကလူမဲကျောင်းသားတွေဟာသူတို့ရဲ့ရပိုင်ခွင့်တွေအတွက်ဆန္ဒပြခဲ့ကြပါတယ်။အဲဒီကာလကလူပြည်လူမဲခွဲခြားမှုတွေရှိနေတော့သူတို့ရဲ့ဆန္ဒပြပုံကလည်းအတော်ပညာပါပါတယ်။ Woodward နဲ့ Crest ဆိုတဲ့ဈေးဆိုင်တွေကလူပြည်တွေသာထိုင်လို့ရတဲ့ထမင်းစားခုံတွေမှာသူတို့တွေကဝင်ထိုင်ခဲ့တာပါ။အဲဒီတော့ဆိုင်မန်ရှင်တွေကသူတို့ကိုဈေးရောက်မပေးနိုင်ဘူးဆိုပြီးတော့ညှင်းဆုပ်ခဲ့တဲ့အပြင်ထိုင်နေတဲ့နေရာတွေကနေဖယ်ပေးဖို့လည်းမောင်းထုတ်ခဲ့ပါတယ
်။ဒါပေမဲ့လူမဲကျောင်းသားတွေကဆက်ထိုင်နေတဲ့အတွက်လူလူကြားမငြိမ်မသက်ဖြစ်စေမှုတားမြစ်နေရာတွေကိုကျူးကျော်ဝင်ရောက်မှုနဲ့ရဲတွေကကျောင်းသားတွေကိုဖမ်းဆီးခဲ့ကြပါတယ်
။အဲဒီလိုအနူနီးနဲ့ဆန္ဒပြတာဒါပထမဆုံးမဟုတ်ပေမဲ့ Greensboro ကဆန္ဒပြပွဲနောက်ပိုင်းမှာတော့လူမဲတွေဝင်ရောက်ခွင့်တားမြစ်ထားတဲ့နေရာတွေကိုအာဏာဖီဆန်းပြီးဝင်ရောက်တာမျိုးအမေရိကန်ပြည်အောင်စုတဝမ်းမှာပြန့်နှံ့လာခဲ့ပါတယ်။
ဆန္ဒပြသူတွေကိုဖမ်းဆီးခေါ်ဆောင်သွားရလမ်းတွေမှာလေ we shall overcome ကျွန်တော်တို့ဟာအခက်အခဲတွေကိုရင်ဆိုင်နိုင်လိမ့်မယ်ဆိုတော့အယက်သားအခွင့်အရေးလှုပ်ရှားမှုတခြင်းကိုလည်းသီးဆိုနေခဲ့ကြပါတယ
် we shall overcome we shall
ကြမ်းမငြိမ်မသက်ဖြစ်စေမှုကျူးကျော်ဝင်ရောက်မှုတွေကြောင့်ဖမ်းဆီးခံရတဲ့လူပြူလူမဲကောလိပ်ကျောင်းသားတွေအယက်သားခွင့်ရေးလှရှားသူတွေဟာသူတို့ပေါ်ချမှတ်တဲ့ဒဏ်ချင်းငွေမပေးဘဲထောင်ဒဏ်ကိုခံယူခဲ့တာကြောင့်တောင်ပိုင်းပြည်နယ်မြို့တွေကထောင်နေမှာလူပြည့်သွားခဲ့ပါတယ်အဲဒီနောက်1962ခုနှစ်စက်တင်ဘာလအတွင်းတောင်ပိုင်းပြည်နယ်ကမြို့ပေါင်း120ကျော်မှာအခုလိုအနုနီးနဲ့ဆန္ဒပြမှုတွေဖြစ်ပွားခဲ့ပါတယ
်ဖိနှိပ်သူတွေအောက်မှာအခွင့်အရေးဆိုတာတိုက်ယူမှရတယ်လို့ဆိုကြတာမျိုးဖြစ်မလားမသိဘူးရှင်အဲ့ဒီနောက်မှာတော့စားတောက်ဆိုင်တော်တော်များများမှာအသားအရောင်ခွဲခြားမှုကိုဖျက်သိမ်းခဲ့ရပါတယ်။အမေရိကန်လွှတ်တော်ကလည်းဟိုတယ်နဲ့စားတောက်ဆိုင်တွေမှာအသားအရောင်ခွဲခြားပြီးတော့ဝန်ဆောင်မှုပေးတာကိုတားမြစ်တဲ့ဥပဒေပါဝင်တဲ့1964ခုနှစ်အယက်သားအခွင့်အရေးဆိုင်ရာဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်ရှင်
။ကဲဒီတစ်ခါတော့မဲပင်းနီစနစ်အကြောင်းကိုပြောပြအောင်လားမဲဤတန်စင်အမေရိကန်ပြည်ထောင်စုမှာလျှို့ဝှက်မဲပင်းနီစနစ်ကိုဘယ်တော့နဲ့ကစတင်ခဲ့တယ်လို့ထင်လဲဗျ
။နှစ်ပေါင်းရာနဲ့ချီပြီးရှိပြီလို့ထင်တာပဲကိုအောင်ရေ။
ဟုတ်ပါတယ်1888ခုနှစ်ဖေဖော်ဝါရီလ2ရက်နေ့ကန်တက်ကီပြည်နယ်လူဝီဗေးမြို့မှာကျင်းပတဲ့ရွေးကောက်ပွဲမှာစားပြီးဒီလျှို့ဝှက်မဲပေးနီးစနစ်ကိုကျင်းသုံးခဲ့တာပါဟိုရုံးကအများရှိမှမဲပေးရတာကြောင့်စံကျင်ဘက်တွေကရန်ပြူတာကို ခံရနိုင်တဲ့အခြေအနေမျိုးတွေလည်းရှိခဲ့တာကြောင့်ဤစနစ်ပြောင်းလဲကျင့်သုံးခဲ့ပါတယ်။တားပိုက်ကောင်းတွေပေါ်တဲ့ဩစတြေးလျနိုင်ငံမှာလျှို့ဝှက်မေပင်းနီးကိုစတင်ကျင့်သုံးတာကြောင့်ဒီ Louisville ကစတင်ခဲ့တဲ့မေပင်းနီးစနစ်ကိုတားပိုက်ကောင်းမေပင်းနီးစနစ်လို့လည်းခေါ်ကြပါတယ်။
အခုလိုကိုကြိုက်နှစ်သက်ရာလူကိုလွတ်လွတ်လပ်လပ်မဲပေးနိုင်တာကြောင့် Louisville ကရွေးကောက်ပွဲကာလတွေမှာလူတုခါတက်တက်ကြွကြွနဲ့ပါဝင်လာကြပြီးတော့ဟိုတုန်းကထက်ဆိုင်အဲ့ဒီ1888ခုနှစ်ကကျင်းပတဲ့ရွေးကောက်ပွဲမှာမဲပေးသူတွေပုံများလာခဲ့ပါတယ်။ဒီနောက်မှာတော့ American နိုင်ငံတဝန်းကပြည်နယ်တွေမြို့တွေကိုဒီလျှို့ဝှက်မဲပေးနည်းစနစ်တဟုန်ထိုးပြန့်နှံ့သွားခဲ့ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ကတော့ဒီမဲပေးနည်းစနစ်ကို1950မှာအတည်ပြုသတ်မှတ်ခဲ့တဲ့နောက်ဆုံးပြည်နယ်ဖြစ်ပါတယ်ရှင့်။
ကဲဒီတခါတော့အမေရိကန်သမိုင်းမှာအမဲဆက်ဆွန့်ထင်းစရာကိစ္စတစ်ခုကိုဆောင်ရွက်ခဲ့တဲ့လွတ်တော်အမတ်တယောက်အကြောင်းကိုပြောပြချင်ပါတယ်ဗျာ
။ဘသူပါလိတ်ကိုအောင်ရေ
လူငယ်ရဲ့65နှစ် 1950 February 9ရက်နေ့မှာ Wisconsin ပြည်နယ်အထက်လွတ်တော်အမတ် Joseph McCarthy ဟာ West Virginia ပြည်နယ် Wheeling က Republican Women's Club မှာမင်းကွန်းပြောကြားခဲ့ပါတယ်။အဲလိုပြောကြားမှုအတွင်းအမေရိကန်နိုင်ငံသားကြီးဌာနက Community 205ရောက်ရဲ့စီရင်သူ့မှာရှိတယ်ဆိုပြီးတော့ထုတ်ဖော်ကြေညာလိုက်ပါတယ်။
ဒါဟာအဲ့ဒီခေတ်ကာလတခြား Republican လွှတ်တော်အမတ်တွေလိုပဲ Communist ဝါဒအပေါ်ကြောက်ရွံ့မှုကိုအသုံးချပြီးတော့ Democrat သမ္မတ Harry Truman ကိုအခက်အခဲတွေဖြစ်အောင်လုပ်ခဲ့တာပါတဲ့။အဲ့ဒီချိန်ကသူ့လုပ်ဖော်ကိုင်မဲ့တွေကလည်းတခြား Conservative အမတ်တွေထက် Senator McCarthy ဟာပိုပြီးတော့အနေကြီးရဲ့လူဖြစ်သတ်မှတ်ကြပါတယ
်။အခုလိုသူ့ရဲ့ဆွဆဲချက်တွေမှန်ကန်သလားဆိုတာကိုဂရုမစိုက်ဘဲပြောဆိုတဲ့အပြင်ဒီလိုဆွဆဲချက်တွေကြောင့်လူများပြားဘဝပြတ်သွားနိုင်တယ်လို့သူ့ရဲ့စန့်ကျင်ဘက်တွေကကန့်ကွက်ပြောဆိုသွားတယ်။ဒါပြင်သူဟာ community ဝါရပေါ်ဆိုရင်ဒါထက်သတင်းမီဒီယာတွေမှာနာမည်ကြီးဖို့လုပ်နေတယ်ဆိုပြီးတော့လည်းပြောဆိုကြပါဗျ။အ
ဲ့နောက်ပိုင်းတော့စိတ်မကောင်းစရာကိစ္စတွေလည်းဇက်တိုက်ဖြစ်ခဲ့တယ်လို့ပြောအောင်ပါပါရှင်။မကာတီဝါရကြောင့်အစိုးရအဖွဲ့အတွင်းမှာဒါမကပညာရေးအမှုပညာနဲ့တခြားဌာနတွေမှာလောက်ကင်ကြတဲ့အပြစ်မဲ့တဲ့သူအများပြားအလောက်ကနေရင်နာခံရပါတယ်။ဒါပြင်လူတချို့ကိုကိုကိုလည်းတေချောင်းကြံစီမှုနဲ့ပတ်သက်ပြီးတော့လည်းမကာတီပေါ်ဝေဖန်ပြစ်တင်ခဲ့ကြပါတယ်။
ကဲအခုတစ်ပတ်အစီအစဉ်မှာနောက်ဆုံးတင်ဆက်ပေးချင်တာကတော့ BTS အကြောင်းဖြစ်ပါတယ်ဗျာ။ Britain နိုင်ငံက Rock and Roll တေဂီတာအဖွဲ့ဖြစ်တဲ့ The BTS ဟာ1964ခုနှစ် February 9ရက်နေ့မှာ American ပြည်ထောင်စုမှာပထမဆုံးအကြိမ်ဖျော်ဖြေဖို့ရောက်ရှိလာခဲ့ပါတယ်
။ New York မြို့ကကနေဒီလေဆိပ်မှာ BTS အဖွဲ့ကိုစိတ်လှုပ်ရှားစွာအားပေးနေသူငယ်ရွယ်တဲ့ဆယ်ကျော်သက်အမျိုးသမီးငယ်အများစုပါဝင်တဲ့ပရိသတ်3,000လောက်ကိုထိန်းဖို့လုံခြုံရေးအင်အားရာနဲ့ချီပြီးချထားခဲ့ရပါတယ်။အဖွဲ့ဝင်ဂျော်လန်နန်ပေါ်မက်ကာတနီဂျော့ချ်ဟဲရီဆန်နဲ့ရင်ဂိုစတာတို့ကိုနယူးယောက်မြို့လေမန်ဟတ်တန်မှာရှိတဲ့ဟိုတယ်ကိုလုံခြုံရေးအဆောင်တော်တော်များများနဲ့ခေါ်ဆောင်လာခဲ့ရပါတယ
် I wanna hold your hand.
BTS အဖွဲ့ရဲ့ I want to hold your hand တခြင်းဖြစ်ပါတယ်။ American ပြည်အောင်စုမှာလာရောက်ဖြော်ပြတဲ့ဒီအဖွဲ့ရဲ့ခီးစဉ်တွင် New York, Washington DC, Miami Beach, Florida မှာဖြော်ပြခဲ့တယ်ဆိုတာတင်ပြရင်းအခုတစ်ပတ်အစီအစဉ်ကိုဒီမှာပဲရနာပါရစေခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လေးအမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနေ့ခင်မှာနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်ရှင်။အခုတော့ဒေါခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါ။
မြန်မာနိုင်ငံမှာဒီနှစ်အတွင်းထူးထူးခြားခြားဆန်အထွက်တိုးလာတာဟာဆန်စပါးစိုက်ပျိုးရေးကဏ္ဍမှာခင်မီဆက်ခရီးယာတွေပိုးပြီးတုံးလာတာကြောင့်ပါ။လက်ရှိမြန်မာနိုင်ငံရဲ့ဆန်လုပ်ငန်းမှာဆက်ခရီးယာတုံးဆွဲနေတဲ့အခြေအနေကိုသိရအောင်မြန်မာနိုင်ငံဆန်လုပ်ငန်းရှင်များအသင်းကဦးမျိုးအောင်ကျော်ကိုမေးမြန်းပြီးတင်ပြပေးမှာပါ။
မြန်မာနိုင်ငံရဲ့ပြည်ပတင်ပို့မှုကတန်ချိန်3တန်းပေါ့နော်3တန်းဆိုတဲ့အတိုင်းအတာတစ်ခုရောက်သွားတယ်အဲ့လိုတစ်ခါမှ record မဖြစ်ဘူး တန်ရင်သုံးသန်းအထိကိုတင်ပို့လို့ရလာတယ
်။မြန်မာနိုင်ငံရဲ့ဆန်တင်ပို့မှုဒီနှစ်မှာမကြုံစဘူးတိုးလာတယ်လို့ပြောပေမဲ့လဲဆိုင်ဧကထူးထူးခြားခြားတိုးလာတာတော့သိမရှိပါဘူး။ဘာကြောင့်ဆန်ထွက်တိုးလာရတာပါလဲ
။ထုံလုံးမှုတိုးတက်တယ်ဆိုတဲ့အပိုင်းမှာတော့တောင်သူတွေမှာယူကောင်းမျိုးတန်သုံးဆွဲမှုနည်းနည်းလေးပိုလာတယ်။သုံးဆွဲအကောင်မှန်သူတို့အဝဲနဲ့စီရှိလာတယ်။အဲ့ဒါတစ်ပိုင်းပေါ့။နောက်ပြီးတော့ဟိုဆိုင်ရေးပြူရေးဘိုင်းမှာဤပညာဘိုင်းဒီမှာလူလာတဲ့ဆန္ဒတွေရှိလာတာလေးတွေရတယ်။ရိတ်သိမ်းမှုစနစ်ပိုင်းမှာလူငယ်တွေကအကုန်လုံးနိုင်ငံသားကိုထွက်သွားတဲ့အခါကျတော့လူသားရှားပါမှုကတော်တော်လေးစိန်ခေါ်မှုဖြစ်လာတယ်။အဲ့ဒါအတွက်ကိုရိတ်သိမ်းချွေလေးဆက်တီးပို့ပြီးတော့တုံးဆွဲလာတာအခုဆို၄နှစ်ပတ်ဝန်းကျင်လောက်မှာထူးထူးခြားခြားတိုးတက်လာတယ်။ရိတ်သိမ်းချွေလေးဆက် combine harvester တွေပေါ်လာတဲ့အတူဒေကွက်တီးကဥပမာငကိုကဆိုလေ၁၀ဧကားလောက်ပိုင်နေတူနေသူတို့ရဲ့ဒီလေယာဉ်လုပ်ငန်းပြီးဖို့ဆိုနှစ်ပတ်သုံးပတ်နေတလားလောက်ပြီးပြီးချင်းမှတင်လို့ရတယ်။ခုခါတော့တရက်နှစ်အတွင်းမှာ၁၀ဧကားတခါလေပြီးသွားပြီးစပားဖြစ်သွားတာပေါ့နော်။အဲ့ခါကျတော့စပားတွေကိုဟိုပေါ့နော်နိုင်နိုင်လေးလေးကင်တွေဘူးခက်ခဲရှိပြန်တော့ဒီဆန်ဆက်တွေကိုဒါတွေစပားကျွန်တော်တို့အစူချိန်တိုင်းရောင်းရတဲ့ကိစ္စတွေဖြစ်လာတယ်ပေါ့။နောက်တစ်ဖက်ကလည်းရိတ်တဲ့သိမ်းတဲ့အချိန်မှာယာသီရူရဲ့အကန့်အသတ်တွေရှိလာတဲ့ခါကျတော့ဒီစပားတွေ၆ဖူအတွက်ကိုစက္ကရိယာတွေတုံးလာတဲ့အဆင့်ကိုတွန်းအားပြီးလာတာပေါ့နော်။ဟိုကကျွန်တော်စပား၆ခန်းဆက်တွေလေခင်မီဆက်တွေလည်းရှိသလိုကျွန်တော်ဆိုဒါဗီယက်နမ်နေပြီးတော့2005လောက်ကနေကျွန်တော်ဤပညာရလာပြီးတော့2005နှစ်ကုန်ပိုင်းနေစပြီးတော့ဒီ affordable dryer လို့ခေါ်တာပေါ့နော်။ရင်းနှီးမြှုပ်နှံမှုတိတ်မများတဲ့ဗီယက်နမ်ပုံစံစပား၆ခန်းဆက်တွေကျွန်တော်တို့ဒါပမာပြီးကိုစပြီးတော့ကျွန်တော်တို့မိတ်ဆက်ခဲ့တယ်ပေါ့နော်။အဲအရာတွေကလည်းအခုရှေ့ပိုင်းမှာသုံးဆွဲမှုတိတ်မများပါပဲဒီဘက်3နှစ်လောက်တွင်မှာတော်တော်လေးကိုများပြားလာတာပေါ့နောက်ပြီးတော့တရုတ်ပြည်က6ခန်းစက်ပြီးဝင်လာတယ်ထိုင်ဝမ်ကိုရီးယားဂျပန်အနေလာတယ်အိန္ဒိယလာတယ်ပေါ့နော်စသဖြင့်ဒီလို6ခန်းစက်ပြီးသုံးဆွဲမှုဒါပဲပြပြောကျွန်တော်တို့ဆန်စပါးကြီးရဲ့အလီလွင့်နေတော်တော်လေးနေသွားတယ
်ဘယ်အတိုင်းတာထိနေသွားတာပါလဲ
လေသမားကြီးရဲ့တမယိုးကြရိတ်သိမ်းမှုစနစ်ပေါ့နော်ဟိုလက်နဲ့ရိတ်ကိုင်းနဲ့လှမ်းလူနဲ့တဲပြီးချွေလေးစနဲ့ချွေဒါမှမဟုတ်ရှင်ကောက်ပြန့်ကြီးဖြန့်ပြီးနွားနဲ့နေနောက်ပြီးတော့ချော်လာကြီးနဲ့နေအဲ့တော့မှစပားဖြစ်တဲ့အချိန်ကနေဆက်နဲ့တခါတည်းတည့်ခွန်းနှစ်ရက်လောက်အတွင်းမှာအင်းနဲ့အားနဲ့ဖြစ်သွားတဲ့အလီလွင့်အမတန်နေသွားတာပေါ့ဒီလိုဆက်တွေသုံးတဲ့အခါကျတော့ရိတ်သိမ်းမှုအလီလွင့်ကြီးတော်တော်လေးကိုနေသွားတယ်ပေါ့ကျွန်တော်မြင်လာတော့ဒီစပားဖြစ်တဲ့အဆင့်မှာ900ခန်းလုံးလောက်ပဲတက်တာနောက်ပြီးတော့ကျွန်တော်ဆန်ဆက်ဒီမှာစပား6ခန်းဆက်ကနေဒီဆန်ဆက်ဒီလည်းအဆင့်မြင့်လာတဲ့အခါကျတော့တော်တော်လေးလီလွင့်မှုနေလာတယ်ပေါ့နော်နောက်ကာလာဆော့တာတွေပါကြီးတက်ပါ냐ဆိုတော့နေလာတဲ့ခါကျတော့ဒီဆန်ဆက်အပိုင်းနဲ့ကျွန်တော်တောင်သူလယ်သမားတွေအပိုင်းရဲ့လေလွင့်မှုဒီကျွန်တော်အမြင်တော့ဆယ်ရာခိုင်နှုန်းလောက်ကိုညော့သွားတဲ့သဘောရှိတယ်။ငကိုကဆိုရင်ဒါ25ရာခိုင်နှုန်း30ရာနှုန်းလောက်ကနေကြာသေးလို့ဆိုးလို့ရှိရင်တော်တော်များများလေလွင့်သွားတဲ့အချိန်ကနေအတိုင်းတာတူတူညော့ပါသွားတယ်။ကျွန်တော်တို့ဒီမြန်မာနိုင်ငံဆန်စပါးထုတ်လုပ်မှုကတစ်နှစ်တန်ချိန်တန်30လောက်ရှိတယ်။အဲတော့ဆယ်ရာခိုင်နှုန်းညော့နေရင်ကျွန်တော်တို့က3တန်းပတ်ဝန်းကျင်လောက်တက်တာသွားတယ်။3တန်းကကျွန်တော်တို့ဘာမှလေဝင်းအစ်စ်ဒီ area အစ်စ်ဒီမတူဘဲနဲ့ကျွန်တော်တို့အိတ်ထဲကို3တန်းပြန်ရောက်လာတဲ့သဘောပဲ။အဲ့တော့စပါး3တန်းဒီအကြမ်းများအဖြစ်ဆန်တန်ချိန်အဖြစ်တိတိမ5တန်းလို့ပြောလို့ရတယ်ပေါ့နော်ဒါအရေးသွေးမြင့်ဆန်ပေါ့အဲ့တော့ကျွန်တော်တို့အနေနဲ့ခါတိုင်းနှစ်တည်မှာပြပတင်ဖို့ရာဒီလေတသန်းဝဲလောက်ရှိနေတာနေပြီးတော့အခုအလီလွင့်ရောင်းနေမှုနေတာရဲ့မျိုးကြောင့်ကျွန်တော်တို့တိုးတက်လာတာကြီးကြောင့်ကျွန်တော်တို့ရဲ့ဒီထုတ်လုပ်မှုဒီအနည်းဆုံးတသန်းဝဲလောက်ထပ်ပေါင်းလိုက်ရင်သုံးသန်းကျွန်တော်တို့အတွက်ဘာမှမထိခိုက်ပဲနဲ့တိုးတက်လာတယ်ဆိုတဲ့သဘောလို့ယူရပါတယ်
မြန်မာနိုင်ငံမှာဒီတမျိုးကြလုံနေရတဲ့အခုလိုဆက်တွေတုံးလာတဲ့အတွက်ကြောင့်ဒီလိုတိုးချလာတာပေါ့နော်ဆိုတော့ဘလို့ဆက်တွေတုံးရင်ကောင်းမလဲဘလို့နီးပညာကပို့ပြီးတော့ထိထိရောက်ရောက်လုံနိုင်တယ်အဲ့ဒါလေးနည်းနည်းပြောပြပေးပါဦ
းကျွန်တော်တို့ဒီဆန်စပါးမှာနိုင်ငံတကာရဲ့ဈေးကွက်ကိုကြီးလိုက်ရင်တစ်ဖြည်းဖြည်းချင်းချင်းအရေးသွေးတောင်းဆိုမှုတွေပူပူများလာတယ်ပြီးခဲ့တဲ့10စုနဲ့2စုလောက်ပြန်ကြည့်ရင်ကျွန်တော်တို့မြန်မာနိုင်ငံရဲ့ဆန်တွေကအကျိုးအကျေများတဲ့အတွက်ကြောင့်အာဖရိကမားကတ်အာဖရိကဈေးကွက်ကဇကွဲများတဲ့25ရာခိုင်နှုန်းဆန်အဆင့်လိုပဲတင်ပို့လာနိုင်တာနေပြီးတော့အခုဆိုရင်ဒါ25ရာခိုင်နှုန်းနောက်ပြီးတော့ကျွန်တော်တို့စူပါ5လို့ခေါ်တဲ့900ရာခိုင်နှုန်းဆန်တွေတမ်းမြင့်ဆန်တွေပါတော်တော်များများတင်ပို့လာတယ်နောက်ပြီးတော့ဝင်လူအားတွေရှိလာတယ်ပေါ့နော် အဲ့တော့အရေးသွေးတောင်းဆိုမှုပြေဝအောင်ဖြစ်ဖို့ဆိုတာဒီစဘာတွေစပြီးတော့ရိတ်တယ်ကွာခိုင်တွင်ထိမ့်သိမ့်မှုမှာစနစ်ချနာဖို့အရန်အရေးကြီးပါတယ်စဘာတွေကိုအချိန်နဲ့တပြေးညီ၆ဖို့သွေးဖို့ဒီပထမဆုံးနဲ့အရေးကြီးဆုံးအဆင့်လို့ကျွန်တော်ပြောချင်ပါတယ်စဘာရိတ်တဲ့အချိန်မှာအဆိုးတန်များတဲ့အတွက်ကြောင့်သူ့ကိုမပြတ်မစည်းအောင်ဆိုရင်အချိန်တူတူအတွင်းမှာစနစ်တကျ၆ဖို့အပ်တာပေါ့နော်ဒါကြောင့်မလို့စဘာ၆ခန့်စစ်ပြီးလိုပါတယ်နီလန်းနဲ့စဘာတဲ့စဘာ၆ခန့်စစ်ပြီးသုံးနဲ့စဘာဆန်တွက်ပြီးပူပါတယ်ခင်ဗျာနောက်တစ်ခုကပါလဲဆိုတော့ဆက်အစင်တန်းနေပြင့်မှုလိုပါတယ်မြန်မာနိုင်ငံလူအချက်ကိုကျွန်တော်ပြောရရင်တောင်သူအဆင့်မှာအရေးကြီးဆုံးတစ်ခုကတော့လေယာရီနဲ့ပတ်သက်ရင်ကုန်ထုတ်လမ်းတွေစနစ်ကျဖို့ရေသွင်းမြောင်းတွေစနစ်တကျဖို့အကွက်တွေကိုလည်းတရားစနစ်တကျဖွံ့ဖြိုးအောင်လုပ်ဖို့ဆိုတဲ့ land consolidation ဆိုတဲ့နေရာနဲ့ပတ်သက်တဲ့အခြေခံကိစ္စတွေအရန်ရေးကြည့်ပါတယ်အဲအဲ့ဒါလေးတွေကိုလည်းပြုလုပ်မယ်ဆိုရင်တော့တေယူစိတ်တွေညော့လာမယ်ဆက်ပိုင်းဆိုင်ရာတွေနေရာသုံးစက်ကရိယာတွေဒါဆက်မှုလေယာဉ်ကိုပြောင်းသွားနိုင်မယ်ဆိုရင်တစ်ဖက်ကထုတ်လုပ်မှုစည်းရိတ်တွေညော့လာမယ်လူလုံအားလူအပ်ချက်တွေညော့လာရင်ကျွန်တော်တို့ဒေကွင်းထဲမှာလည်းထပ်ပြီးတော့အကျိုးရှိသွားမှာပေါ့ဒါကြောင့်မလို့ဒီအစိုးရအနေနဲ့ဒီပေါ်မှာလည်းဒီချာချာအားစိုက်ပြီးတော့လုပ်ဖို့လိုပါတယ်ဒါအတွက်လိုအပ်တဲ့ပညာရှင်ပိုင်းတွေနည်းပညာပိုင်းတွေစက်ကရိယာပိုင်းတွေအမတန်လိုအပ်တယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဆန်လုံငန်းရှင်များအသင်းကဦးမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော့ခင်မြို့သက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြကြရတာပါရှင
်တော်ရရှင်များရှင်မြန်မာနိုင်ငံမှာငြိမ်းချမ်းစီလို့လူသိများတဲ့စုဝေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ပြဋ္ဌာန်းထားတဲ့ဥပဒေကိုလွတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်။ဆန္ဒပြပွဲတွေအတွက်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ပေါ်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကျစရိတ်နဲ့ကြားခံမဲ့သူရဲ့အချက်အလက်ကိုတင်ပြဖို့ထက်မှန်ဖြည့်ဆွက်ပြင်ဆင်ဖို့ရည်ရွယ်ထားပေမယ့်လွတ်လပ်စွာဆန္ဒထုတ်ပေါ်ခွင့်အပေါ်ကန့်သတ်မှုတွေတိုးလာမဲ့ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်။ငြိမ်းစုစည်းဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွက်ပြင်ဆင်ခြင်းအဖြစ်အစိုးအကောင်ဘယ်လိုရလက်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကပြုစုပါတယ်ရှင်
။စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုတောက်ကြနေညပဲထိတ်တန့်ရောက်သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
မြောက်ကိုရီးယားကနျူကလ িয়ার နဲ့မစ်ဆိုင်းတုံးစီစဉ်တွေကိုဆွန့်လွှတ်အောင်ဖိအားပေးတဲ့အနေနဲ့မြောက်ကိုရီးယားပေါ်အကြီးမားဆုံးပိတ်ဆို့တန်ခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုသမ္မတတော်နဲ့ထရန်ဒီကနေ့ကြီးညာဖို့ရှိနေပါတယ်။မြောက်ကိုရီးယားပေါ်မကြုံဘူးလောက်အောင်တန်ခတ်မှုတွေချမှတ်သွားမယ့်အကြောင်းသမ္မတထရန်ဒီနေ့ပြောကြားမဲ့မင်းကွန်းမူချမ်းဖြင့်အင်ပြူရောကကြိုတင်ထုတ်ပြန်မှာပြောဆိုထားပါစီးရီးယားနိုင်ငံမှာဝင်းရံပိတ်ဆို့ခံထားရတဲ့ကူတာရှေ့ပိုင်းကစိုးရွားလာတဲ့ဘုံကျဲတိုက်ခတ်မှုတွေနဲ့ဒမက်စကတ်မြို့တော်မှာမြင်မြင်သမျှမော်တာနဲ့ပစ်ခတ်နေရတဲ့ရဲတပ်နဲ့အောင်အပစ်ခတ်ရစေချင်းလို့စီးရီးယားဆိုင်ရာကုလသမဂ္ဂဒုက္ခဆွေကဒီကနေ့ပြောဆိုလိုက်ပါတယ်နိုင်ငံတော်ရဲပေါင်း30ကျော်ပစ်ခတ်ရစေလွန်ရွေးကောက်စီမှာဒီကနေ့မဲခွဲဆုံးဖြတ်မဲ့အချိန်မှာပဲအခုလိုကြေညာချက်ထုတ်ပြန်ခဲ့တာပါအကံပြင်းကအချက်တည်းတွေကြောင့်မြန်မာနိုင်ငံဟာဒီမိုကရေစီအတွက်ချင်းချောက်မှုအန္တရာယ်တွေဖြစ်လာနေတဲ့အကြောင်းအမေရိကန်ထောက်လှမ်ရေးသုံးသပ်ချက်အစီရင်ခံစာကဖော်ပြလိုက်ပါတယ်။ကမန်းကြီးရိုဟင်ဂျာ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ရတဲ့အထိဖြစ်ခဲ့တဲ့အကံပြင်းကပိပိခတ်တွေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ဝင်ပြောင်းလဲရေးပေါ်ချင်းချောက်မှုတွေဖြစ်လာအောင်သာမကအစိုးရဝါရီတွေရဲ့အချက်ပဲအန္တရာယ်တွေတိုးလာနေတယ်လို့တရုတ်နိုင်ငံရဲ့ဩဇာချက်ထွင်ခွင့်ရအောင်လမ်းဖွင့်ပေးရရောက်တဲ့အကြောင်းအမေရိကန်အမျိုးသားထောက်လှမ်ရေးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့တာပါ
တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတံပတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင်စနေနေ့မနက်ဖြန်6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့ line no meter 3240 48တို့ကနေနားဆင်နိုင်ပါတယ်သွားရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.